တရားနာပိဋကများနဲ့တကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့မြတ်မာတတဝါအလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သယင်းဒီနေ့2006ခုနှစ်ဇန်နဝါရီလ18ရက်မြန်ကုန်မြို့စမ်းချောင်းမြို့နယ်ယူဆနာတာဝါဆိုင်ဟုတ်ကုမ္ပဏီခမာအတွင်ရှင်ကျင်းပါတဲ့ဓမ္မဒါနတရားအလှူအမတ္တဒါနအမြဲနိဗ္ဗာန်အလှူဓမ္မသဘင်မှာနှလုံးသားမိတ္တူလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပေးလူမှဖြစ်ပါလေ။တရားအလှူရှင်အနေနဲ့တရားအလှူမပေးလူခင်တရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှေးဥစွာရှိခိုးပူဇော်ကြရအောင်။အားလုံးပဲလက်ဥချီထားပြီးတော့လိုက်ဆူကြပါ။အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်၃မျိုးတစ်မျိုးကိုတစ်ခေါက်စီတိုင်ပေးပါမယ်။ဥစဉ်တစ်ခေါက်တိုင်ပြီးပြီးတိုင်းသုံးခေါက်ညီညီညာညာပွားများကြရပါမယ်။ရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရား အရဟံသိကွေရာရ၌ပင
်
မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရား အရဟံ
သ
ူသောသူကိုခံယူတော်မူထိုက်သောမြတ်စွာဘုရား ခေါ်လိုက
်
မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစင်ကပါတယ်လေနှလုံးသားမိတ္တူခုဒီမှာဟောတာကဆိုင်ဟုတ်ကုမ္ပဏီမှာဟောတာကိုအဲ့တော့ဆိုင်ဟုတ်ရဲ့ဒီကဓာတ်စာကဘာတွေတော့ဘာနဲ့ပါလဲခုဒီမှာခုတရားနာပိဋကတရားဆိုင်ဟုတ်ဝန်ထမ်းတွေကြီးပဲမှလားကုသလေတွေကြီးပဲမှလားအဲ့လန်စီနဲ့ပိုလန်ကဆိုင်ဟုတ်ရတဲ့အဓိကဓာတ်လည်းပဲကိုကျမကြီးစိတ်တိုင်းမကြသေးဘူးပေါ့လေအခုဇန်နဝါရီလ27ရက်နေ့ဆိုရင်တော့လန်စီပိုလန်ဓာတ်စာစားတာနှစ်နှစ်တော့ပြည်ပါပြီပေါ့ဒီကမကြီးဒေါက်ထင်ကြီးပြောတာကနှစ်နှစ်ပြည့်လို့ရှင်တာကင်ဆာလည်းမဖြစ်တော့ဘူးလေသွေးတူစီးတို့လည်းမဖြစ်တော့ဘူးလို့တော့ဆိုတာပဲနော်အဲ့ဒါကိုကျမကြီးစိတ်တိုင်းကြတဲ့ဒီနေ့ဒါမှမဟုတ်လည်းအကြောင်းကြီးညွတ်တဲ့ဒီနေ့ပေါ့လေကိုကတော့လှုပ်တည်ရှုပ်ကျူတင်ပြင်ဆင်ရင်လည်းမရှိတော့နှလုံးသားတက်စာတော့မဟုတ်ဘူးဘာပဲဟောမှလဲနှလုံးသားမိတ္တူဒါလည်းပဲဆိုင်ဟုတ်ကနေတော့တက်ဆိုင်ပါတယ်နော်ဆိုင်ဟုတ်ရဲ့ system မှာကဘာပါတာတော့ 100% copy မြန်မာလိုဆိုတော့တရားရခိုင်တော့မိတ္တူရန်နှုံးပြိမိတ္တူပေါ့အဲ့တော့ဆိုင်ဟုတ်ကလည်းမိတ္တူကူးတဲ့ကုမ္ပဏီဆိုတော့ဟောတော့ဒီဟောတဲ့တရားလည်းဘာပဲဟောလိုက်တော့မလဲနှလုံးသားမိတ္တူပဲဟောတော်မူ။အဲ့ဒါနှလုံးသားမိတ္တူဆိုတာလူရင်းကတော့မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေပွားတယ်ဗုဒ္ဓနုဒ္ဓတိပါပဲ။မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေပွားတယ်ဆိုတာပါဠိလိုဘယ်လိုခေါ်တာလဲ။ဗုဒ္ဓနုဒ္ဓတိဖရာဂုဏ်တော်ပွားတယ်ဆိုတာဘာယူရခြင်းနဲ့ပွားတာလို့။အခုတရားနာပိဋကများလည်းဖရာဂုဏ်တော်တွေဘာတွေမပွားကြဘူးလား။ဗုဒ္ဓဘာသာဝင်မှန်ရင်တော့ဂုဏ်တော်တော့ပွားရတဲ့သူကြီးပဲ။ဂ ကုဏ္ဏပရိတော့စိတ်ကြတဲ့လူကြီးပါပဲအဲ့တော့ကုဏ္ဏပရိစိတ်တယ်ဆိုတာလေဗုဒ္ဓနုတ္တိပွားတာပါပဲဣတိပိသောစတဲ့ကုဏ္ဏတိရုပ်ဖတ်တဲ့ဇေနေတာလေကုဏ္ဏပွားတာပဲအတန်ထွက်ပြီးတော့ပဲပွားစိတ်နဲ့ပဲပွားပါပေါ့လေဘုရားကုဏ္ဏပွားတယ်ဆိုရင်ဗုဒ္ဓနုတ္တိစီးပြားနေလို့ခေါ်တာပေါ့ဘုရားသွားဖူးတယ်ဆိုတာလေဗုဒ္ဓနုတ္တိပါပဲအဲ့တော့ဗုဒ္ဓနုတ္တိဘုရားကုဏ အောင်လားယာရုတုအောင်လားတတိပိုက်ဖြစ်အောင်လားကဲဘာဖြစ်အောင်နော်အန်ဒီလေးကင်းအောင်ဟောလက်လက်ရှင်အောင်ပေါ့အဲ့ဒါလူတွေကဂုံတော်ပွားတယ်ဂုံတော်ပွားတယ်ဘယ်သူကတော့ဂုံတော်ပွားလေးစိတ်နေတယ်ဘယ်သူကတော့ဂုံတော်ပွားနေတယ်ဘယ်သူကတော့ဗုဒ္ဓနုသတိစီးချမ်းနေစဉ်သူအန်ဒီရဲ့ကင်းခြင်းလို့သူလက်ရှင်ခြင်းလို့သူစီဝါတွေတက်ခြင်းလို့သူယာရုတွေတူးခြင်းလို့သူ35ဖြစ်ခြင်းလို့သူဒိုင်မွန်ဖြစ်ခြင်းလို့လို့ပဲထင်းနေကြတာလောကီစီပွားဥစ္စာတွေနဲ့ပြည့်စုံခြင်းလို့ဂုဏ်တော်ပွားရတယ်လို့ထင်းနေတာနော်ဂုဏ်တော်ပွားတဲ့သူကပဲလောကီအကျိုးစီပွားတစုံတရာကိုမျှော်မှန်းပြီးပွားနေတယ်လို့ထင်းနေကြတာအများအားဖြင့်ကတော့လေလောကီစီပွားဥစ္စာပြည့်စုံခြင်းလို့လူဝင်ဆန္ဒတွေပြည့်ဝခြင်းလို့အကျဉ်းစီတွေအောင်မြင်ခြင်းလို့ဆိုပြီးတော့ပွားနေကြတာပေါ့မဲ့ဖို့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်လည်းဘုရားနာသတိမှာပွားရအောင်လားပွားရမှာပဲအဲ့ဒါဂုဏ်တော်ပွားတယ်ဂုဏ်တော်ပွားတယ်ဆိုတာအနေကင်းလက်ရှင်စီဝတ်တဲ့ယာရုတုလူရင်ဆန္ဒတိဝအကျံစီအောင်မြင်စရာတွေကဘေးထွက်ကောင်းကျိုးတွေပဲတချို့ဆေးတွေမှာဆိုတော့ဘေးထွက်ဆိုးကျိုးလို့ဘေးထွက်ဆိုးကျိုးရှိတာပေါ့ဂုဏ်တော်ပွားတဲ့ကုသိုလ်အလုပ်ကြတော့ဘေးထွက်ဆိုးကျိုးလားဘေးထွက်ကောင်းကျိုးလားဘေးထွက်ကောင်းကျိုးအဲ့ဒါအနေကင်းလက်ရှင်စီဝတ်တဲ့ယာရုတုလူရင်ဆန္ဒတိဝအကျံစီအောင်မြင်စတဲ့လောကီကောင်းကျိုးချမ်းသာတွေဟာဘေးထွက်ကောင်းကျိုးတွေပဲအဓိကဂုဏ်တော်ပွားခြင်းရဲ့အဓိကပင်မကောင်းကျိုးကတော့စိတ်ဓာတ်မြင့်မြတ်လာခြင်းလူရက်တည်မြင့်မြတ်လာခြင်းကိုယ်စိတ်ဓာတ်နဲ့ကိုယ်လူရက်ကိုအမြင့်မြတ်ဆုံးအကြီးကျယ်ဆုံးဖြစ်အောင်တည်ဆောက်ဖို့အတွက်ဂုဏ်တော်ပွားရတာ။ဒါကြောင့်ဂုဏ်တော်ပွားတဲ့ကုသိုလ်ကမိတ္တကူရာနဲ့အတူတူပဲလို့ပြောလို့ရှိပါတယ်။ဂုဏ်တော်ပွားတယ်ဆိုတာမိတ္တကူရာပဲ။ဂုဏ်တော်ပွားတယ်ဆိုတာဘာလို့လဲနော်။ဆိုင်ဟုတ်နဲ့တော့တော်ပဲနော်။အဲ့ဒါဂုဏ်တော်ပွားတယ်ဆိုတာမိတ္တကူရာပဲ။မြတ်စွာဘုရားရှင်မှာရှိတဲ့စိတ်ကောင်းစိတ်မြတ်တွေဓာတ်ကောင်းဓာတ်မြတ်တွေအကျင့်ကောင်းအကျင့်မြတ်တွေကိုကိုယ်စိတ်ထဲကိုယ်နှလုံးသားတွေကိုယ်ကိုယ်ကိုယ်နှုတ်ကိုယ်စိတ်ကိုယ်ဘဝတွေရောက်လာအောင်မိတ္တကူတာပဲခုနောပွားတယ်ဆိုတာမိတ္တကူယူတာမြတ်စွာဘုရားရှင်မှာရှိတဲ့စိတ်ကောင်းစိတ်မြတ်တွေကိုယ်စိတ်ထဲရောက်လာအောင်မြတ်စွာဘုရားရှင်မှာရှိတဲ့ဓာတ်ကောင်းဓာတ်မြတ်တွေကိုယ်စိတ်ထဲရောက်လာအောင်မြတ်စွာဘုရားရှင်မှာရှိတဲ့အကျင့်ကောင်းအကျင့်မြတ်အလုကောင်းအလုမြတ်တွေကိုယ်ဘဝတွေရောက်လာအောင်မိတ္တကူယူတာပဲတော်ပေါက်ရလားဘလို့ပေါက်လိုက်တာအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားကိလေသာကင်းစင်တော်မူသောမြတ်စွာဘုရားလို့ပွားလိုက်ခြင်းအပြင်ပွားသူရဲ့စိတ်ထဲမှာလည်းကိလေသာကင်းစင်တဲ့ဓာတ်တည်ကုသလာတွေကိုယ်ကိုယ်တိုင်သတိထားမိခြင်းမှာထားမိမယ်အရဟံအရဟံအရဟံပါဠိလိုကြီးညွတ်နေုံသက်သက်နဲ့တော့ကိလေသာကင်းတဲ့ဓာတ်တည်ကုသမလာနိုင်ဘူးဂုဏ်တော်ပွားအရဟံပါဠိလိုညွတ်နေတော့ကုသိုလ်ကောင်းမှုကုသိုလ်ရတဲ့အတွက်ကုသိုလ်ရဲ့အတိုင်းအတာလျော်စွာတော့ကိလေသာနှဲခြင်းနှဲမယ်ပေါ့ဒါမဲ့ 100% copy တော့ဖြစ်နိုင်မှုနော်အဲ့မေတ္တကုရနဲ့ဒီလိုပဲဆိုတော့မေတ္တကုဆက်လေးနဲ့ကြည်ကြည်ပေါ့လေမေတ္တကုတော့မဲ့မေတ္တကုမဲ့ဆိုတော့မေတ္တကုဆက်ကောင်းမှုလည်းမလိုဘူးလားမေတ္တကုဆက်ကောင်းမှုလည်းလိုတယ်မိအားကြည့်ဖို့လည်းလိုသေးတယ်ဆရာသားကောင်းမှုလည်းလိုသေးတယ်မေတ္တကုဆက်ကောင်းမှပုံပြကူတဲ့ပုံရိပ်တွေကူတဲ့စာသားတွေမေတ္တကုပုံရိပ်မေတ္တစာသားတွေအရေးသေးကောင်းမှာပေါ့မူရင်းပုံရင်းမူရင်းစာသားတွေစာရွက်မှာမှာပုံရင်းကောင်းကောင်းထင်မှာပေါ့ဒါတော့ဂုဏ်တော်ပွားတယ်ဆိုလို့ရှိရင်လည်းမိတ္တကုဆက်ကောင်းမှုလို့တယ်မိတ္တကုဆက်ဆိုတာဂုဏ်တော်အတိပဲဖခင်ရဲ့ဂုဏ်တော်ကိုကိုယ်ဘယ်လိုသိရလဲအရဟံဂုဏ်တော်ပွားတယ်ဆိုရင်အရဟံဂုဏ်ရဲ့အဓိပ္ပာယ်ကဘာလဲအရဟံဂုဏ်ရဲ့အဓိပ္ပာယ်ကဘာကိုဆိုလိုတာလဲသိဖို့မလိုဘူးလားအရဟံဂုဏ်ရဲ့အဓိပ္ပာယ်မသိဘဲနဲ့ပွားနေတယ်ဆိုရင်မိတ္တကုဆက်ကြီးနဲ့ကုတော်ကုနေတဲ့ဆက်ကြီးကဆက်ဆုပ်ကြီးဆက်ဟောင်းကြီးပေါ့မကောင်းတဲ့စက်ကြီးဖြစ်နေတာပေါ့အဲ့တော့မိတ္တကုစက်ကြီးကမကောင်းတော့ခဏခဏပြင်ရတာနဲ့စာရည်သွေးပုံရည်သွေးတွေကကောင်းကောင်းထင်မှမလားမထင်ဘူးဂုံတော်အသိဆိုတော့အရဟံသမ္မာသမ္ဗုဒ္ဓဝိသသရဏသံပ္ပနောပါဠိလိုတက်တက်လေးသိနေုံနေပဲဆိုရင်မိတ္တကုစက်အရည်သွေးညံ့နေတယ်ဂျပန်မိတ်မဟုတ်ဘူးဗာမိတ်ကြီးတို့ဟာတရုတ်စက်ဖြင့်တရုတ်စက်နဲ့ဂျပန်စက်နဲ့ဘယ်ဟာကရည်သွေးကိုကောင်းမလဲတရုတ်စက်တရက်စုပ်ပေါ့ ဟုတ်လားဂျပန်ဆက်ဆိုတာရည်သေးဖို့မကောင်းလားအဲ့တော့ပကုံတော်တွေကိုပါဠိလိုကြီးပဲသိထားတယ်ဆိုရင်အရှိသေးညံ့နေတာမြန်မာလိုသိမှအရှိသေးကောင်းတာမြန်မာလိုသိမှလည်းဘုရားရှင်မှာရှိတဲ့စိတ်ဓာတ်အရည်သွေးတွေလောရအရည်သွေးတွေအကျင့်ကောင်းခြင်းမြတ်အရည်သွေးတွေကိုယ်စိတ်ကိုယ်ဘဝတွေကုဆက်လာမှာပေါ့အရဟံဆိုတာဘာမှမသိပဲနဲ့အရဟံနဲ့ယွံ့လို့ချင်းအရဟံကုံတော်ကြီးတကယ်ကြီးညိုပါတယ်ဆိုတာတောင်မဖြစ်နိုင်ဘူးအရဟံဆိုတာဘာမှမသိပဲနဲ့အရဟံကုံတော်ကြီးသိကြီးညိုတာပဲအရဟံကုံတော်ကြီးပွားနေရင်သိကိုစိတ်ချမ်းသာတာပဲဆိုတာမဖြစ်နိုင်ဘူးဒါတော့မိတ္တကုဆက်အရည်သွေးကောင်းမှုလို့တဲ့ဆိုတာကုံတော်အသိပြေဝါဖို့လို့တယ်ကောနောတိပြေဝဘူးဆိုတာကလည်းမြမလူမျိုးတွေနေနဲ့မြမလူပိုင်ပိုင်နဲ့သိထားဖို့လိုတယ်။တရုတ်စကားသုံးတဲ့လူဆိုလည်းတရုတ်လူသိထားရမယ်ပေါ့ဂျပန်စကားကိုအဓိကသုံးတဲ့သူဆိုရင်လည်းဂျပန်လူသိထားရမယ်။အဲ့တော့ကောနောအသိဆိုတဲ့မိတ္တကုစေအည်သေးကောင်းရမယ်ဆိုတာကောနောရဲ့အသေးသေးတွေကိုမြမလူရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းသိရမယ်လို့ဆိုလိုပါတယ်။မိယာပြည့်ရမယ်ဆိုတာကြတော့တတိဝရိယအားကောင်းရမယ်လို့ဆိုလို့ရတယ်။မိယာမကောင်းလို့ရှင်လဲပုံရိပ်တွေကောင်းကောင်းထင်မှာမလား။မထင်ဘူး။ဂုဏတော်ပွားတယ်ဂုဏတော်ပွားတယ်ဆိုပြီးတော့ဘုရားရှိတမလင်ဖိမျက်စိမိခါဆန့်ထိုင်တဲ့ခါကျမှပွားတယ်။စိတ်ပတိလေးနဲ့ဘုရားရှိပရိသေတဲ့ခါကျမှပွားတယ်။အဲ့ဒီလို့ဆိုရင်တော့တတိဝရိယဉာဏ်အားတတိဝရိယပေါ့လေ။ခုနကဂုဏတော်အသိဆိုတာကဉာဏ်မှာပဲ။ဘုရားရဲ့ဂုဏတော်တွေကိုသိတဲ့အသိဉာဏ်ကမိတုကုဆက်။မိယာဆိုတာကလူရင်းကတော့ဝရိယပေါ့တတိနဲ့ဝရိယတမာတိတတိဝရိယတမာတိတွေဆိုတာကမိအားပဲအဲ့တော့ဘုရားရှိခိုးမတင်မလွန်ခေခါဆန်မျက်စိမိတ်ထိုင်တဲ့အခါမျိုးကြမှာဂုဏတော်ပွားရမှာမဟုတ်ဘူးသွားရင်လာရင်လုံရင်ကန်ရင်စားရင်တောင်းရင်နေရင်ထိုင်ရင်ပြောရင်ဆိုရင်လျှော်ရင်ဖွင့်ရင်ချက်ရင်ပြုတ်ရင်နေ့စဉ်လူမှုကိစ္စအိမ်မှုကိစ္စတွေလုပ်နေရင်နဲ့ပွားများနေရမှာတကယ်လေ့ကျင့်လုပ်ရတဲ့ဆင်ပွားများဖို့ဘာမှမခက်ပါဘူးဆိုပါတော့အရဟံကိရိတာကင်းစင်တော်မူသောမြတ်စွာဘုရားကိလေသာဆိုတာကစိတ်ရဲ့အပူအလောင်တွေကိုခေါ်တာစိတ်ပူလောင်ခြင်းကင်းစင်တော်မူသောမြတ်စွာဘုရားစိတ်အေးချမ်းခြင်းနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားရေချိုးတဲ့ချိန်ညတော့ရေနဲ့ခန္ဓာကိုယ်နဲ့ထိတော့အေးမသွားဘူးလားရေနဲ့ခန္ဓာကိုယ်နဲ့ထိလို့အေးသွားတာလေးသက်သေထားပြီးတော့ကိလေသာအပူခတ်သိမ်းအင်းငိမ့်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်စိတ်အစဉ်မှာကိလေသာဆိုတဲ့အပူဓာတ်တွေလုံးဝမရှိဘူးအေးဓာလေးမြင်လိုက်တာနဲ့အေးဓာလေးထိတွေ့လိုက်တာနဲ့အေးဓာလေးခံစားလိုက်ရတာနဲ့မြတ်စွာဘုရားရှင်စိတ်အစဉ်မှာအေးချမ်းတဲ့သဘောလေးအာရုံပြုဂုဏ်တော်ပွားလို့မရဘူးလားရတာပဲနေတိုင်းချင်းချင်းချင်းငယ်စွန့်ရေရင်ထဲမှာစွန့်နေရတာပဲလေစွန့်တဲ့အချိန်မှာလည်းအထံဂုဏ်တော်ကပဲကိရိတာကင်းစင်တော်မူသောမြတ်စွာဘုရားလို့ကိုးကျက်ထားတဲ့အတိုင်းလူအဲ့ဒီအတိုင်းမူရင်းတိုင်းကြီးပဲမပွားနဲ့ပေါ့စွန့်တဲ့သဘောလေးသက်သေထားပြီးတော့ကိရိတာအညစ်အကြေးမှန်သမျှကိုစွန့်ချပြီးတော်မူသောမြတ်စွာဘုရားကိုယ်ခန္ဓာကိုယ်တွင်တဲ့ကအစာဟောင်းနေစွန့်ပြစ်လိုက်ရတဲ့ဆိုရင်ပေါ်ပါလန်းဆန်းမသွားဘူးလားအဲ့ဒီပေါ်ပါလန်းဆန်းသွားတဲ့သဘောလေးကိုတတိလေးနဲ့တတိလေးထားပြီးတော့ဩကိရိတာကိုယ်ခန္ဓာကိုယ်တွေကအစာဟောင်းအညစ်အကြေးတွေစွန့်လိုက်ရင်ခန္ဓာကိုယ်ပေါ်ပါသွားတယ်လို့ပဲဖယားပိစကဗုဒ္ဓယဟနာရှင်မြတ်များရဲ့စိတ်အစဉ်မှာကိရိတာအညစ်အကြေးတွေစွန့်လိုက်ရစိတ်တွေဘယ်လောက်များပေါ်ပါသွားနိုင်မလဲအရဟံကိရိတာအညစ်အကြေးမှန်သမျှစွန့်ချပြီးတော်မူသောမြတ်စွာဘုရားကိရိတာအညစ်အကြေးမှန်သမျှစွန့်ပြစ်ပြီးတော်မူတဲ့အတွက်စိတ်အစဉ်ကြည်လင်ပေါ်ပါလန်းဆန်းအေးမြတော်မူသောမြတ်စွာဘုရားစသဖြင့်ကိုယ်အညစ်အကြေးစွန့်လို့ကိုယ်အညစ်အကြေးစွန့်နေတဲ့အချိန်မှာဖြစ်တဲ့ခံစားမှုကိုတက်သေးထားပြီးတော့ဘုရားကုံတော်ပွားဘောနနုသတိပွားလို့မရဘူးလားရတယ်ဒါမှတတိညာဆိုတဲ့မိတတိသမာဓိဆိုတဲ့တတိဝရိယဆိုတဲ့မိအားကောင်းတာအဲ့လိုပွားနေလို့ရှိရင်တော့မြတ်စွာဘုရားရှင်စိတ်ထဲမှာကိရိတာကင်းတာကိရိတာညစ်ခြင်းရှိတာပွားရင်ပိုင်းနဲ့ကိုယ်စိတ်မှာလည်းလောဘဒေါသစတဲ့ကိရိတာညစ်ခြင်းတွေကင်းကျင်တဲ့စိတ်ပေါ်လာတယ်ကင်းကျင်တဲ့စိတ်နဲ့မကဘူးကင်းလဲကင်းလာတယ်သူ့အလိုလိုကိုထပ်ကူးဆက်ပြီးတော့ကိရိတာလည်းကင်းလာတယ်ကိရိတာကင်းအောင်လွတ်ချင်တဲ့စိတ်တွေလည်းပေါ်လာတယ်ကိုယ်ဘာလို့ရမလဲကိုယ့်ရဲ့ကြီးမကြီးကိုယ့်ရဲ့ဥတီချက်ကိုလည်းဖော်ပြပြီးသားဖြစ်တယ်ဒါဥစဉ်လူတိုင်းရဲ့နှလုံးသားဆိုတာလေလူတိုင်းရဲ့နှလုံးသားစာအုပ်မှာလည်းဂုဏ်တော်ပွားခြင်းကြောင့်ရေးထားတာပါပဲဂုဏ်တော်ပွားတဲ့ဆရာကမိတ္တကုရာနဲ့လည်းတူတယ်ဂုဏ်တော်ပွားတဲ့ဆရာကိုကိုကိုဆုံးမတာနဲ့လည်းတူတယ်ဂုဏ်တော်ပွားတဲ့ဆရာမိတ္တကုရာပါဂုဏ်တော်ပွားတဲ့ဆရာကိုကိုကိုဆုံးမတာပါအဲ့ဒီကင်းလက်ရှင်ဆရာဒီလိုကောင်းယူနော်ကိလေသာကင်းစင်တော်မူသောမြတ်စွာဘုရားလို့ပွားနေတာဟာမင်းကိလေသာကင်းအောင်လုပ်လို့ကိုကိုကိုဆုံးမနေတာပဲမေတ္တာတရားကြီးမာတော်မူသောမြတ်စွာဘုရားဟိုအရဟံသမ္မာသမ္ဗုဒ္ဓပါဠိကိုမြန်မာလိုတည်းဟဲ့ပြန်မှအဲ့ဒီဂုဏ်တော်ပွားမှာမဟုတ်ဘူးနော်ဂုဏ်တော်ပွားတယ်ဂုဏ်တော်ပွားတယ်ဆိုတာမှန်ကတော့ဘုရားအကြောင်းစဉ်းစားတာပါပဲဘုရားရဲ့အကြီးချင်းနေဘုရားရဲ့စွန့်ရည်တတိတွေကိုစဉ်းစားနေတာကိုပဲဂုဏ်တော်ပွားတယ်လို့ခေါ်တာအရဟံသမ္မာသမ္ဗုဒ္ဓပါဠိတဲ့ဓာတ်ရိုက်ဝန္ဏမဝန္ဏအကြီးကမဟုတ်ဘူးမြမလူကိုသိတဲ့အတိုင်းကိုကြည်ညိုတဲ့အတိုင်းပွားလိုက်ရုံပဲဘုရားအကြောင်းကိုဘလို့သိတယ်လဲကိုသိထားတဲ့အတိုင်းဒီသာဆင်ញံလိုက်အဲ့ဒါဂုဏ်တော်ပွားတယ်ခေါ်တာပဲမေတ္တာကရုဏာကြီးမားတယ်ဆိုတာလည်းမသိဘူးလား မေတ္တာကရုဏာကြီးမာတော်မူသောမြတ်စွာဘုရားမေတ္တာကရုဏာကြီးမာတော်မူသောမြတ်စွာဘုရားအချိန်မောင်းများစွာထပ်တလဲလဲပွားနေလေဂုဏ်တော်ပွားတာပဲမေတ္တာကရုဏာကြီးမာတော်မူသောမြတ်စွာဘုရားဆိုတဲ့သကလုံးမြမလူအသေးပဲကအရဟံလားတမ္မတမုဒ္ဒောလားဝိသသရဏတမ္မန္တောလားစဉ်းစားမနေနဲ့တော့ကိုယ်ညာလေးကိုပြုခြင်းနဲ့ဆိုလဲစဉ်းစားကြည့်ပေါ့လေအရဟံတမ္မတမုဒ္ဒောဝိသသရဏတမ္မန္တောစတဲ့ဂုဏ်တော်ရဲ့မြမလူအသေးပဲမူရင်းလေးတွေကိုယ်ကသိထားတဲ့ဆိုရင်မေတ္တာကရုဏာဆိုတာဘယ်ထက်များဝင်မလဲစဉ်းစားကြည့်ပေါ့စဉ်းစားမယ်ဆိုရင်တော့ဝင်သွားမှာပါပဲအဲ့ဒါဂုဏ်တော်ပွားတဲ့ဆရာမိတ္တူကူတာလည်းဖြစ်တယ်ကိုကိုကိုဆုံးမတာလည်းဖြစ်တယ်မေတ္တာကြီးမာတော်မူသောမြတ်စွာဘုရားတို့ပွားလိုက်တာမင်းမေတ္တာတရားကြီးမာရမယ်ခန္တီတရားကြီးမာတော်မူသောမြတ်စွာဘုရားအရာရာပေါ်မှာသီးခံခွင့်တော်မူနိုင်သောမြတ်စွာဘုရားအဲ့ဒီလိုလေးပွားလိုက်ခြင်းအပြင်ကိုကိုကိုလည်းမင်းအရာရာမှာခွင့်လွတ်သီးခံနိုင်ရမယ်ဆုံးမပြီးတာဖြစ်မသွားဘူးလားဆုံးမပြီးတာလည်းဖြစ်သွားတယ်သီးခံခွင့်လွတ်နိုင်တဲ့ခန္တီချက်တွေလည်းစိတ်ဝင်ပြန့်နှံ့ပြီးတော့ခန္တီတရားပြည့်စုံတဲ့သူဖြစ်လာတယ်ဂုဏ်တော်ပွားခြင်းရဲ့အဓိကအနှစ်သာရတွေကအဲ့ဒါနော်မြတ်စွာဘုရားရှင်မှာရှိတဲ့စိတ်ကောင်းစိတ်မြတ်တွေဓာတ်ကောင်းဓာတ်မြတ်တွေကိုမိတ္တူကူယူတာပဲစိတ်ကောင်းဓာတ်ကောင်းတွေမကောင်းအလုတ်ကောင်းအလုတ်မြတ်တွေအကျင့်ကောင်းအကျင့်မြတ်တွေလည်းမိတ္တူကူယူတာပဲမြတ်စွာဘုရားတနည်းတနည်းဘာတွေလုပ်တယ်လဲဘယ်သူနဲ့တွေ့ရင်ဘယ်လိုလုပ်တယ်လဲဘယ်သူနဲ့တွေ့ရင်ဘယ်လိုကျင့်သုံးတယ်လဲဘယ်အခြေအနေမျိုးမှာဘယ်လိုစိတ်ထားတယ်လဲဘယ်အခြေအနေမျိုးမှာဘယ်လိုပြုမှုကျင့်ကြံလိုက်တယ်လဲအဲ့ဒါလေးတွေကိုသိထားတဲ့အတိုင်းဆင်ခြင်နေုံပဲပြီးကြလေးထိုင်ပြီးတော့ဆင်ញင်လို့လည်းရတာပဲဂုဏ်တော်ပွားမယ်ချိန်လေးပြီးပြီးတော့ဒါမှမဟုတ်လက်တွေဘွားထဲမှာလွတ်လွတ်နေရင်လည်းကိုလုံးနေတဲ့အလုပ်ကိုကြုံတွေ့နေတဲ့ဖြစ်ပျက်နေလိုက်လျောညီထွေးတဲ့ကိုသိထားတဲ့ဖခင်ကြောင့်လေစဉ်းစားလိုက်ရင်လည်းဂုဏ်တော်ပွားတာပဲဥပမာဒေါသဖြစ်ဆရာချိန်လေးနဲ့ကြုံနေစဉ်ဒေါသကင်းစင်တော်မူသောမြတ်စွာဘုရားကိလေသာကင်းစင်တော်မူသောမြတ်စွာဘုရားတည်းကမျိုးပွဲပဲနော်ဒေါသကင်းစင်တော်မူသောမြတ်စွာဘုရားပွားရင်ပွားရင်လည်းကိုယ်လည်းဒေါသကင်းလာတာပဲမြတ်စွာဘုရားဘယ်ချိန်ဒီမှာဘယ်လိုဒေါသကင်းခဲ့ဘူးတလဲစသည်အားဖြင့်အဲ့လိုဆင်ញင်လိုက်မစင်ဒေါသကင်းကဲတဲ့တာရကတွေလည်းပေါ်လာမယ်ဒေါသကင်းအောင်ဆုံးမထားတဲ့အဆုံးမတွေလည်းပေါ်လာလိမ့်မယ်ဂုဏ်တော်ပွားတဲ့ဆရာကသိသိပြောမယ်ဆိုမကုန်နိုင်ဘူးနော်အဲ့တော့တတိဝရိယဆိုတာနီးအားပဲမိအားကောင်းမှလည်းမူရင်းစသားဤမူရင်းပုံဤတည်းအရှိသေးကောင်းကောင်းထင်နိုင်ပါလေနောက်ပါလေရည်ကြည့်ပြရတယ်နော်စာရွက်သားကောင်းမှုလည်းလူသေးတယ်စာရွက်အကျဉ်းစာကြီးပေါ်မိတ္တကူရံနဲ့စာရွက်အချောသားပေါ်မိတ္တကူရံနဲ့တူပါမလားညဉ့်ညင်းရဲ့စာရွက်သားပြန်မှိုင်းမှိုင်းစာရွက်သားပေါ်မှာစာရွက်သားနဲ့မိတ္တကူရံနဲ့ဖြူဖြူဖွေးဖွေးဖြူဖြူဆွဆွစာရွက်သားလေးနဲ့မိတ္တကူရံပုံရိပ်ချင်ပုံချင်းတူပါမလားမတူဘူးဒါဆိုရင်ဘုရားရှင်ရဲ့ဂုဏ်တော်တွေပွားပြီးတော့မြတ်စွာဘုရားရှင်မှာရှိတဲ့စိတ်ကောင်းစိတ်မြတ်ဓာတ်ကောင်းဓာတ်မြတ်အကျင့်ကောင်းအကျင့်မြတ်တွေမိတ္တကူယူတဲ့နေရာမှာလဲကိုယ်စိတ်အခံဆွေးတဲ့စာရွက်သားလေးကလည်းဖြူဖွေးတန်းစင်နေဘူးမလို့လားလူတွေစာရွက်ဆိုတာကိုယ့်ရဲ့စိတ်အခံပါပဲစေခံကကိလေသာတွေထူထဲစေခံကကြံ့ကြံ့တန်းတန်းဆိုရင်မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ပွားပြီမယ်ဘုရားရှင်ရဲ့ဂုဏ်တော်အရှိသေးတွေသိမ့်မထင်ဘူးပေါ့ကိုယ်စိတ်ကလေးကဖြူဖွေးတန်းစင်နေတဲ့စိတ်ကလေးကရှင်နေတယ်စိတ်တော်ရကမှန်ကန်နေဆိုရင်ဘုရားရှင်ရဲ့မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေပွားလိုက်တာနဲ့တစ်ချက်ပွားတစ်ချက်ထင်းတစ်ချက်ပွားတစ်ချက်ထင်းပုံရိပ်တွေထင်းထင်းရှားရှားထင်းလာတာပဲဒါဆိုရင်ကိုယ့်ရဲ့စိတ်အခံလေးဖြူဖွေးတန်းစင်နေအောင်လဲကြိုးစားဖို့လိုတယ်စိတ်ခံလေးဖြူဖွေးတန့်စင်နေဖို့ဆိုတာကတော့ဘယ်အခြေအနေဘယ်ဖြစ်ပျက်နေပဲကြုံကြုံယောနိသောမနတိကာရလေးနဲ့အကောင်းဘက်ကိုမြင်တတ်တဲ့စိတ်ထားလေးနဲ့အကုသို့မဖြစ်အောင်စိတ်ချမ်းသာအောင်စိတ်ကျဉ်လည်အောင်နေတတ်ဖို့လိုတယ်။ဖြစ်လာတဲ့အခြေအနေပေါ်မှာအသင့်အတင့်အထင်ပြအောင်နှလုံးသွင်းတတ်တယ်ဆိုရင်လည်းစိတ်အခံကောင်းတာပေါ့။ပြီးတော့နှာသီးဝသတိကံဝင်နေထွက်နေလေးရှိ၊လေဝင်ရင်ဝင်နေလေးထွက်ရင်ထွက်တယ်၊သကလုံးဆူသည်ဖြစ်စီမဆူသည်ဖြစ်စီသတိလေးထမ်းထားပြီးတော့အသက်ရှိ၊နှာသီးဝဝင်နေထွက်လေးလေးမှာမြင်တဲ့သတိကံရှုမှတ်တဲ့အာနာပါနကမ္မထံလူကိုလုံနေတယ်ဆိုရင်လေကိုယ်စိတ်ကလေးကျင်းနဲ့တန့်စင်ပြီးတော့စိတ်အခံဖြူဖွေးမသွားဘူးလားဖြူဖွေးသွားတယ်ဗုဒ္ဓံတို့တိကိုတကယ်ပမာဏနဲ့ပွားတော့မယ်ဆိုရင်အချိန်လေးလေးရလို့5မိနစ်10မိနစ်စသည်ပွားမယ်ဆိုရင်ပထမ10မိနစ်2မိနစ်လောက်ကော10မိနစ်2မိနစ်လောက်ကတော့ဘုရားရှင်ရဲ့ဂုဏ်တော်မစင်စားသေးနဲ့ဘူးနာသီဝါဒီပဋိကဝင်နေထွက်လေးလေးရှိကိုယ်စိတ်ကလေးကိုပထမဆုံးတန့်စင်အောင်လုပ်လိုက်ဂုဏ်တော်မပွားခင်မှာကိုယ်စိတ်ကဟူတွေးလိုက်ဒီတွေးလိုက်လောကီအာယုန်တွေစီးပွားရေးအာယုန်တွေကြီးပွားရေးအာယုန်တွေနဲ့ရှုပ်ထွေးညံ့နွားနေတာကိုအဲ့ဒီအချိန်မှာဝင်နေထွက်လေးလေးရှုမှတ်စိတ်ကလေးကိုတန့်စင်အောင်လုပ်လိုက်တာပေါ့ဒီဝင်လေးထွက်ရှုမှတ်လိုက်တော့ရုပ်လည်းတန့်စင်သွားတယ်လေသေတာတွေတန့်စင်သွားတယ်တွေးရတန့်စင်နှလုံးသွေးတွေတန့်စင်သွားတော့စိတ်ကလေးလည်းတန့်စင်သွားတယ်အဲ့ဒီစိတ်ကလေးဝင်နေထွက်လေးရှုမှတ်ခြင်းကြောင့်စိတ်ကလေးတန့်စင်နေတဲ့အချိန်မှာဂုဏ်တော်လေးပွားလိုက်ရင်တိတိတသာချင်းချင်းရှားရှားကိုမြတ်စွာဘုရားရဲ့အရေးချင်းနေအစွန်းတတိတွေကိုယ်စိတ်မှာကုဆက်လာပါတယ်ဒါနှလုံးသားမိတ္တူဆိုလို့မိတ္တူနဲ့ပတ်သက်တာလေးအကြံဉာဏ်ပြောတာပေါ့မိတ္တကူရာကောင်းမှုတွေပုံနှိပ်ဆက်မိတ္တကူဆက်လေအရှိသေးကောင်းရမယ်ဆိုလိုတာကတော့ဂုဏ်တော်အသိ ပြေဆုံးရမယ်ဘုရားရှင်ရဲ့ကုဏတော်တွေကိုကမြမလို့မြမစကားအမြဲတုံးတုံးနေတဲ့လူဆိုရင်မြမလို့အထိပ်ပဲကြည်ကြည်ပြန့်ပြန့်ရှင်းရှင်းလင်းလင်းသိနေရမယ်ပါဠိတက်သက်သိနေုံနဲ့မပြီးပါဘူးမိအားကောင်းရမယ်ဆိုတာကတတိဝရိယအားကောင်းရမယ်တမာတိလည်းထည့်လိုက်ပေါ့တတိဝရိယတမာတိအားကောင်းရမယ်ဆွေလိုတာကတော့ပြေကြထိုင်နေချိန်မှာပွားတော်မဟုတ်ဘူးသွားရင်လိုင်းလုံရင်ကရင်နဲ့ဟိုနေစဉ်တိုင်းနေစဉ ไอ้ตะลุมิวฉะลุมะกုံมะชินอรหันต์เมบวานี่นอกตะลุอรหันต์เมบวาไสกวยายะไหนเป็นมะก้าวหมู่กูปิ่ดอมะมุซอมะซอพะยาตะลุบวาสาธิยาชินกုံโนลีบวายินเนซาลุเลไม่อยากหูล่ะปิยตัมมาตะมุโรลีบวาบีซาไลวิสาสรณะตัมมาโนลีบวาบีซาไลปาลีจิตะเตยื่นเนี่ยมาหมูกูเมมาลุลีบาย่อมาปอဝိဇ္ဇာသရဏတံပါဏောလေးပွားမယ်ဆင်မြန်မာလူဘယ်လိုပွားမှာတော့ဝိဇ္ဇာသရဏတံပါဏောဆိုတော့မြန်မာလူဘယ်လိုလဲဒီတဲ့တိုင်းမွန်လေးပါတယ်မဟုတ်လားအတိညာရောအကျင့်ပါပြည့်စုံတော်မူသောမြတ်စွာဘုရားဒါမူရင်းအဓိပ္ပာယ်ပဲနော်ဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသရဏ၁၅ပါးလို့ဘာသာပြန်ထားလိုက်လို့ရှင်ဝိဇ္ဇာ၃ပါးကဘာလဲသရဏ၁၅ပါးကဘာလဲဆိုတာဒီရှုပ်ကုန်အောင်ပါအဲ့ဒီတိုင်းလေးကြက်တော့ကြက်ထားမှာပေါ့ကြက်ပြီးတော့မှဝိဇ္ဇာ၃ပါးကဘာခေါ်တယ်၈ပါးကဘာခေါ်တယ်သရဏ၁၅ပါးကဘာခေါ်တယ်အဲ့ဒါကြီးလေတရုပ်ဒီအဓိပ္ပာယ်အတိအကျကြက်ထားမှာနော်ကြက်ထားပြီးပွားရမှာပွားလို့ရှင်မိတ်တူတွေကောင်းတာပေါ့အဲ့တော့လူရင်တိပလိအတိညာရောအကျင့်မှပြည့်စုံတော်မူသောမြတ်စွာဘုရားလို့သိတယ်ဆိုရင်ကိုပဲဝိဇ္ဇာသရဏတံပါဏောပွားရင်လည်းအော်ငါသိနေုံနဲ့မပြီးဘူးကျင့်မှဖြစ်မယ်ကျင့်နေုံနဲ့လည်းမပြီးသေးဘူးပြီးမှဖြစ်မယ်အတိရောအကျင့်ရောပြည့်စုံမှဖြစ်မယ်ကိုဆင်ញင်မိတာဆုံးမပြီးတာဖြစ်မသွားဘူးလားဖြစ်လည်းဖြစ်တယ်အတိညာရောအကျင့်မှပြည့်စုံတော်မူသောမြတ်စွာဘုရားထပ်တလဲလဲပွားနေရင်သိကျင်တဲ့စိတ်ကျင့်ကျင်တဲ့စိတ်တွေလည်းပေါ်လာတယ်အတိရောအကျင့်ရောသူ့အတိုင်းတရားလျော်စွာပေါ်ပေါက်လာတယ်မိတ္တကုသလည်းရည်သေးကောင်းရမယ်မိအားလည်းပြွာရမယ်စက်ကူကလည်းဖြူဖွေးချုံးမွနေရမယ်စက်ကူဖြူဖွေးချုံးမွတဲ့ဆရာကကိုယ့်ရဲ့စိတ်အခန့်ဖြူဖွေးတန့်စင်ရမယ်အရာရာပေါ်မှာယောနိတော်မနတိကာရနဲ့အကောင်းမကန်ရှိမြင်တဲ့စိတ်ထားနဲ့စိတ်အေးချမ်းကြည်လင်အောင်နေတတ်ရမယ်ပြီးတော့တကယ်တမ်းရှိမှပွားများတော့မယ်ဆိုရင်လည်းဝင်လေထွက်လေလေးတွဲတွဲပြီးရှိရမယ်အမှန်ကတော့ဝင်လေထွက်လေကမ္မထံလေးကတော့ဟိုလူတွေအသက်ရှင်နေတယ်ဆိုတော့လေဝင်လေထွက်လေအသက်ရှင်နေလို့ရှင်နေတာပဲမှန်လားအဲ့ဒါသူကတော့ဟိုတိုင်ရင်စေးတွေဘာတွေမှာဆိုတော့ပြားရည်နဲ့ရောဖော်ဆက်ကြတယ်လို့ပေါ့လေတိုင်ရင်စေးမုံလေးတိုင်ရင်စေးမြစ်တွေဘယ်တော့ပဲဆွမ်းထက်တယ်ပြောပြောပြားရည်တွေနဲ့ရောတည်ပြားရည်နဲ့ရောဆက်ပြီးတော့ဖော်လိုက်တော့မှစေးဆွမ်းပိုထက်သွားတာပြားရည်ကသူ့ကြည့်လဲဆွမ်းထက်ပါတယ်စေးမုံတွေကလည်းစေးမြစ်တွေကလည်းသူ့ကြည့်လဲဆွမ်းထက်ပါတယ်ဒါပေမဲ့ပြားရည်နဲ့ရောလိုက်တော့ပိုဆွမ်းထက်သွားတယ်အဲ့ဒီလိုပဲအာနာပါနဆရာကလည်းပြားရည်ပဲဗုဒ္ဓနုဒ္ဓတိစေမြေဗုဒ္ဓနုဒ္ဓတိစေမုံမေတ္တာစေမြေမေတ္တာစေမုံဟိုယုံနာဖြစ်ဖြစ်ရှိတဲ့ဝိပဿနာစေမြေစေမုံအကုန်လုံးဆွမ်းရပါတယ်အတိအတိဆွမ်းရပါတယ်ဒါပေမဲ့ဗာလိနဲ့ရောတည်အောင်မှာတော့ပြားရည်လေးအာနာပါနပြားရည်လေးနဲ့ရောတည်လိုက်အောင်ပေါ့ယုံနာဖြစ်ဖြစ်ရေရွရှုနေနေလဲဝင်နေထွက်လေးလေးတည်ထားပြီးတော့တမထပုံစံချစ်ချင်ဖြစ်ပါစေလေးကိုတည်ထားပြီးရှုလေးတို့ရာထိတာလေးသိအောင်လို့ပြီးတော့မှကိုရှုမှကိုအာယုံချင်ရှားတဲ့ယုတ်တရားနန္တရားရဲ့ဖြစ်ပျက်ကိုမြင်အောင်ရှုဝင်နေထွက်လေးလေးကကြိုးကြကြိုးကြမြဲတမ်းထိနေရမှာပဲသာကမထံပေါ်ပါဝိနည်းထွက်လေးလေးသိထားပြီးရှုနေရမယ်မေတ္တာတုရွတ်တာတောင်းမှရွတ်နေရင်တစ်ဖက်ကတော့မေတ္တာတုကိုရွတ်ရွတ်နေရင်လည်းတစ်ဖက်ကအသေးလေးသိထားပြီးတော့ရှုနေရမှာပဲနေ့စဉ်တရားနဲ့တော့စကားပြောတဲ့အခါပဲဖြစ်ဘာပဲလို့လို့ပေါ့လေသတိလေးထားပြီးတော့ဝိနည်းထွက်လေးရှုတဲ့အကျင့်ကတော့လှုပ်ထားရမှာပါပဲအဲ့ဒါဝိနည်းထွက်လေးရှုမှမှရလို့မဟုတ်ပါဘူးမေတ္တာဘာဝနာပွားများလို့စိတ်ခံလေးဖြူဝေးတန့်စင်နေတယ်ဆိုရင်လေမေတ္တာအားကောင်းလို့စိတ်ခံဖြူဝေးတန့်စင်နေတဲ့ဂုဏ်တော်ပွားရင်ဂုဏ်တော်အည်သေးတွေမိတ္တူပို့ကောင်းလာမှာပေါ့လူရင်းကတော့ဂုဏ်တော်ပွားတယ်ဆိုတာမိတ္တူကူတာပါပဲဆိုတာသဘောပေါက်ဖို့ပါပဲ။ဘာဒီမိတ္တူကူရလဲဆိုတော့မြတ်စွာဘုရားရှင်မှာရှိတယ်။စိတ်ကောင်းစိတ်မြတ်တည်၊ဓာတ်ကောင်းဓာတ်မြတ်တည်၊အကျင့်ကောင်းအကျင့်မြတ်တည်မိတ္တူကူယူတာ။တရားဆိုလဲပေါ့စိတ်ထားမြတ်လူဂုဏ်တော်ကူပွားကူပွားရမည်။စိတ်ထားမြတ်လူဂုဏ်တော်ကူပွားကူပွားရမည်။သုံးကောင်းဆိုလိုက
်သေနာမြတ်လို့ဘုရားကိုပါဟုပါရမည်သေနာမြတ်လို့ဘုရားကိုပါဟုပါရမည်သေနာမြတ်လို့ဘုရားကိုပါဟုပါရမည
်ခုဆိုင်ဟုတ်မှာကစိတ်ထားကဘယ်နေရာ gain နှုံးလို့69ရ gain နှုံးကြွင့်ခြင်းဟုတ်ပါ တရားတိုင်းလုံးဒါဖြင့်စိတ်ထားတွေက99ရာခိုင်နဲ့ဆိုစိတ်ထားမြတ်ဖို့အရေးမကြီးဘူးလားဒါဖြင့်စိတ်ထားမြတ်ခြင်းဘာလို့ရမှာတော့ဒါကြောင့်မလို့ကိုဆိုင်ဟုတ်ကစိတ်ထား99ကျွမ်းကျင်မှုတက်လို့သွားတာတော့မဟုတ်လို့စိတ်ထားမြတ်လို့ဂုဏ်တော်ကိုပွားကိုပွားရမည်လို့တိုင်ပြီးလိုက်တာနော်စိတ်ထားတွေကဘယ်လိုများရမှာတော့အများကြီးပဲပြောလို့ပဲကုန်နိုင်မလဲနော်မြင့်မြတ်တဲ့စိတ်ထားဆိုတာဒါတော့မြတ်စွာဘုရားကဂုဏ်တော်ကိုပွားကိုပန်းပန်းနေနေကြည်ကြည်ပြတ်ပြတ်လေးပွားလိုက်တဲ့ဆိုရင်ကိုပဲလူတယောက်ရဲ့တဏ္ဍာမှာပြည့်စုံတဲ့ပြည့်စုံလိုက်တဲ့မြင့်မြတ်တဲ့စိတ်ထားတွေပေါ်လာမှာပဲကုန်တော်ပွားတဲ့ဆိုတာမေတ္တကုရနဲ့အတူတူပဲဆိုတော့စွန့်ညောင်မှတ်ထားအောင်နော်ဇပယ်ပန်းလေးထုတ်ထားတဲ့ဖက်ကဘာနန်းလေးမှွေးပါတော့ဇပယ်ပန်းနန်းလေးဖက်မှမဟုတ်ပါကိုယ့်လက်ထဲမှာဇပယ်ပန်းလေးကင်ထားမယ်ဆိုရင်လေဇပယ်ပန်းလေးတွတ်ချလိုက်လေဘာဖြစ်နေသေးတော့မွေးနေတာဇပယ်ပန်းရဲ့ရေနံ့ကလည်းတော်တော်ဆန်းနေပြောရမှာပေါ့ခဏလေးထိလိုက်တဲ့နေကိုလက်မှနတ်တန်းဆွဲသွားတာနော်အကြီးသေးကောင်းနေဆိုရင်ပေါ့လေဟိုစိန်ထားတဲ့ဇပယ်ပန်းလေးဆိုရင်တော့မပြောတတ်ဘူးတချို့မိပိုင်းတွေမှာစိန်ထားတဲ့ဇပယ်ပန်းလေးလည်းမရှိဘူးလားဆေးအစိမ့်လေးပါဆိုးထားလိုက်သေးတယ်လေအဲ့တော့တကယ်ဇပယ်ပန်းဆစ်ဆစ်ဆိုလို့ရှိရင်တော့ဇပယ်ပန်းရဲ့အမွှေးဆုံးချင်လည်းပဲချိန်တော့အခုလိုချိန်မယ်ည9နာရီခွဲ8နာရီညနေပဲဇပယ်ပန်းအဖူလေးတွေခူးထားသူတို့က9နာရီခွဲ8နာရီလာဆိုရင်အားလာပြီးတော့စပွင့်လာအဲ့ဒီအချိန်9နာရီခွဲ8နာရီလုံးဝကြီးပွင့်မသွားသေးတဲ့အချိန်အဲ့ဒီအချိန်မှာအမွှေးဆုံးပဲဘယ်လိုလေးမွှေးမှန်းကိုမသိဘူးနော်စမ်းကြည့်ပေါ့လေညနေပဲဇပယ်ပန်းအဖူလေးဝယ်ပြီးတော့တကယ်ခြံထဲကပန်းစစ်ဝယ်ထားည9နာရီခွဲ8နာရီချိန်ဖျားเจ้าဆောင်ပေါ်မှာအဲ့ဇပယ်ပန်းလေးတင်ထားတာကိုသတိထားပြီးတော့ကြည်လိုက်ပေါ့အဲ့ဒီချိန်ကအမွှေးဆုံးချိန်ပဲပွင့်ပြီးမှမွှေးတဲ့အမွှေးနဲ့နဲ့လုံးဝမတူပါဘူးတက္ကသိုလ်တောင်မှမတော်တချို့နေရာမှာရှိတဲ့ဇပယ်ချန်ကတခါလေညနေပဲဖူးတွေလာလှူည9နာရီခွဲ8နာရီသူသေတာပြုကြည့်လို့သိတာပေါ့နော်အဲ့ဒါဇပယ်ပန်းလေးနဲ့ထိလိုက်တဲ့ဖဲရွက်တို့လက်တို့ဟာဇပယ်ပန်းရှင်နဲ့ကုဆက်တယ်ဂုံတော်တိဟုသောမြတ်စွာဘုရားရှင်ရဲ့ဂုံတော်တိဟုသောဇပယ်ပန်းရှင်နဲ့လေးနဲ့ထိတွေ့ရတဲ့မိမိရဲ့စိတ်တိဟုသောဖက်စိတ်တိဟုသောလက်ကလေးဟာလေဂုံတော်ရှင်နဲ့လေးတွေဆွဲကပ်မလာဘူးလားဆွဲကပ်လာတယ်ဒါဂုံတော်ပွားရှင်ရဲ့အဓိကနှစ်သာရပဲနော်အဲ့ဒါမြန်မာလူပမာဏနဲ့ပွားလာလို့ရှိရင်အဲ့ဒီအိဗေအလိုလိုသိလာတာပဲဇပယ်ပန်းဆိုတော့ဟိုမိတ္တကုရနဲ့အတူတူပဲဆိုတော့ဦးဇင်းတို့ရှင်ပါရမီပန်းသီးကြောင့်လေးလည်းဆက်ပြောအောင်မှာပေါ့ရှင်ပါရမီပန်းသီးဆိုတာကြားဘူးလားမကြားဘူးသေးဘူးအလားတော့မတောင်းနဲ့နော်ဦးဇင်းတောင်မှမှာဒီဘက်ပါဇပယ်ပန်းလေးတွေကတ်ထားကလကလေးပေါ်မှာဒီဇပယ်ပန်းလေးတွေဦးဇင်းတို့ကပန်းကုန်းလေးနဲ့ဘရော့မမကတ်ဘူးပန်းစီလေးတည်ထားတာပေါ့ဇပယ်ပန်းလေးတွေကိုအနေအမြင်လေးနဲ့ဇီးရီပုံစံလေးတည်ထားတခါတခါမှတွေကရန်ကုန်ကပို့တထုံကလည်းလူစားကြရချင်းပန်းသီးလေးပါလေလာလာလှူကြတော့ဖះเจ้าဆောင်ပေါ်မှာပန်းသီးလေးတွေလည်းကတ်ထားတာပေါ့အဲဦးဇင်းကပန်းသီးကိုပန်းသီးပကံနဲ့ပန်းဒီပကံထဲမှာပဲရိုးရိုးမကတ်ဖက်နဲ့ဒီပန်းဒီလေးပုံမွှေးသွားအောင်ရသော်ပြားရှင်ကိုကတ်တဲ့ပန်းဒီလေးမုံမုံမြတ်မြတ်ကလေးဖြစ်သွားအောင်ဆိုပြီးတော့ဇပယ်ပန်းနေတင်ထားတဲ့ကလကလေးပေါ်မှာပန်းဒီလေးတင်ပြီးတော့လှူလိုက်တယ်ဇပယ်ပန်းလေးပုံမွှေးအောင်ဆိုတဲ့သဘောပန်းဒီလေးပုံမွှေးအောင်ပန်းဒီလေးကိုခေးကနေဇပယ်ပန်းရှင်နဲ့နေထုံမွှန်းလိုက်တဲ့သဘောပေါ့အဲ့လိုလေးတင်တာနှစ်ရက်သုံးလောက်နေတော့အဲ့ပန်းဒီလေးစွန့်ပြီးတော့ဖုံးပေးကြည့်မယ်ပန်းဒီလေးစွန့်ပြီးတော့စားကြည့်မယ်ဆိုရင်အဲ့ဒီပန်းဒီလေးကဇပယ်ပန်းရှင်နဲ့မွှေးနေတာပန်းဒီအနှံ့ကိုလုံးဝမရှိတော့ဘူး။ဘာနှံ့ဖြစ်သွားတော့။ဇပယ်ပန်းနဲ့ဆက်တာမယုံဆန်းကြီးနော်။အိမ်မှာဇပယ်ပန်းလေးတွေပကံလေးတွေထည့်ထည့်ပြီးရင်ပန်းဒီလေးနှလုံးသုံးလုံးစားကြရချင်းပန်းဒီဟိုပန်းဒီရဲ့ဘယ်လိုအညာကိုတော့ပေါ်ထားမှာပေါ့။အညာကိုပေါ်ထားပြီးတော့အောက်ပိုင်းကနေဇပယ်ပန်းလေးနဲ့ထိထားတော့ဇပယ်ပန်းလေးတွေကအဲ့ထဲကနေစိမ့်စိမ့်စိမ့်ဝင်သွားတာလေ။ဟိုအညာဘက်ကနေသွားပြီးတော့ပေါက်ထားရင်တော့သိမ့်မဝင်ဘူးနော်။အဲ့ဒါဇပယ်ပန်းနဲ့ထိတဲ့ပန်းသီးလေးဟာဘာယဉ်နံလေးမှွေးသွားတော့ဇပယ်ပန်းယဉ်နံပန်းသီးရဲ့ယဉ်နံကိုလုံးဝပြတ်ပြီးတော့ဇပယ်ပန်းယဉ်နံကိုဖြစ်သွားတာဒါမဲ့လို့ပန်းသီးရဲ့အမျိုးအစားပေါ်တော့မူတည်သေးတာပေါ့တချို့မမကြီးကြီးပန်းသီးကြလို့ရှိရင်၃၄ရက်တောင်ထားတာဇပယ်ပန်းနဲ့ကတိတ်မစွဲဘူးတိတ်မဝင်ဘူးတချို့ခပ်ပေါင်းပွားလေးအကြီးသေးကောင်းတဲ့ပန်းသီးလေးကြတော့ဇပယ်ပန်းနဲ့ပူဆွဲတယ်တေယုပန်းသီးကလည်းတိတ်မစွဲဘူးပေါ့အမေရိကန်ပန်းသီးတို့နယူးဇီလန်ပန်းသီးတို့ဆိုရင်တော့နယူးဇီလန်ပန်းသီးဆိုရင်တော့ပန်းသီးကလည်းအမျိုးအစားအမျိုးမျိုးရှိတာကိုအကြီးသေးကောင်းတဲ့ပန်းသီးဆိုရင်ဇပယ်ပန်းရဲ့နံပို့ပြီးတော့ဆွဲတယ်ခဏလေးတရက်တောင်တညတောင်မအိပ်ရပါဘူးခဏလေးတင်ထားတဲ့ဆိုရင်ကိုဆွဲသွားတာပဲတညလောက်အိပ်လိုက်ရင်ဆိုရင်ပဲတော်တော်လေးဆွဲသွားတယ်အဲ့ဒါဇပယ်ပန်းရဲ့နံနဲ့ထိတဲ့ပန်းသီးဇပယ်ပန်းရဲ့နံဆွဲတယ်ဆိုပေမဲ့ပန်းသီးအမျိုးအစားပေါ်လည်းမူတည်သေးတယ်လို့ပဲဂုံတော်ပွားတဲ့သူရဲ့စိတ်ဂုံတော်ရဲ့အကြီးသေးတွေမိတူထင်လာတယ်ဆိုပေမဲ့ပွားသူရဲ့စိတ်အခံပေါ်လည်းမူတည်သေးတယ်အုံနမိတ်ဆက်တယ်လို့ပေါ့လေဥပမာလေးရှားပြမကုန်းတော့ဘူးပေါ့နော်။အုံနမိတ်တွေပါလေးချက်ဖူးတယ်မလား။ဒီအုံနုံနဲ့ဆန်နဲ့ရောချက်တာပဲ ဒါမဲ့လို့ဆံကောင်းတာမကောင်းတာပုံမူတည်ပြီးတော့ဩနမိတ်ရရတာကွဲပြားမသွားဘူးလားဟိုငသိမ့်ဆန်နဲ့ဩနမိတ်ချက်တာနဲ့ပေါ်ဆမ်းမွေးနဲ့ဩနမိတ်ချက်တာဘယ်ဟာပိုကောင်းလဲငသိမ့်ဆန်ရှိမရှိတော့မသိဘူးနော်ဥစဉ်တော့ငငယ်တော့ရှိတဲ့ဆံပြောတာအဲ့တော့ဆံဒီဩနို့ဒီဩနို့ပဲဒီဆံနဲ့ချက်တော့သိရတာမရှိဟိုဆံနဲ့ချက်တော့ကိုရတာရှိတယ်ဒီလိုပဲပေါ့ဂုံတော်ပွားကြတယ်လေပွားကြတယ်ဒီဂုံတော်ဒီဂုံတော်ပွားတာပါပဲဒါပေမဲ့လူတရားရဲ့စိတ်လူတရားရဲ့စိတ်အခန်းနဲ့တခြားလူတရားရဲ့စိတ်အခန်းစိတ်အခန်းချင်းကမတူကြတော့ဂုဏ်တော်ပွားတဲ့ခါမှာတက်ရောက်သွားတဲ့ကျူအနိသင်တူပါမလားစိဝတ်တဲ့ယာရုတုဆဲကျူအနိသင်ကိုစူရတာမဟုတ်စိတ်ရဲ့ပြောင်းလဲမှုပေါ့စိတ်တဲ့မြင်မြန်မှုစိတ်တဲ့ကြည်ကျင်မှုမတူဘူးသူလည်းဂုဏ်တော်ပွားနေတာပဲသူဂုဏ်တော်သာပွားနေတာစိတ်နဲ့စိတ်ထားလည်းဘာမှမြင်မြန်မလာဘူးပြောလိုက်မှချင်းလဲမြင်မြတ်တဲ့အပြောတွေမဟုတ်ဘူးလှုပ်လိုက်လို့ချင်းလဲမြင်မြတ်တဲ့အလုပ်တွေမဟုတ်ဘူးသူစိတ်အခံကမကောင်းလို့လေဟိုဂုံတော်တကယ်ပွားနေတဲ့စိတ်အခံပင်ကူကကောင်းပြီလားဆိုရင်တော့ဂုံတော်ပွားလေသူရဲ့စိတ်သက်တည်းကမြင့်မြတ်လေဂုံတော်ပွားလေသူရဲ့အပြောဆိုတွေသူရဲ့အပြုမူတွေကမြင့်မြတ်လာလေပဲပန်းဒီကောင်းမကောင်းပုံမူတည်ပြီးတော့စပယ်ပန်းရင်နဲ့ပိုဆွဲမဆွဲဆိုတာလေးနဲ့တွင်းမှတ်ထားလိုက်ပေါ့ဒါဆိုရင်ဂုံတော်ပွားတယ်ဆိုတာမိတ္တူကူတာပဲလို့သိပြီးပြီသိပြီဆိုတော့ဂုံတော်လေးတွေပွားကြည့်ရုံပဲရှိတာပေါ့ပွားကြည့်လို့ချင်းဂုံတော်ပွားတာမိတ္တူထင်တယ်ဆိုတာထင်ရှားမှာပါပဲအရဟံဂုံတော်လေးပဲကြည်လိုက်ပါလေအရဟံဆိုတာအဓိပ္ပာယ်ပါတယ်လေအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားဒါကတော့အဓိကပင်တိုင်းမှာပဲသွားရင်လည်းလုံရင်ကိုင်းဆိုင်းသွားရင်လည်းပွားမယ်ဆိုရင်တော့အသေးသေးချဲ့ပြီးစဉ်းစားကြည့်မရဘူးလေအဲ့ဒီအခါမျိုးကျတော့ကိလေသာကင်းစင်တော်မူသောမြတ်စွာဘုရားဘယ်လောက်ပဲပွားရမှာပဲအေးသေးသေးချိန်ရတယ်ဆိုရင်တော့ချဲ့ပွားရမှာအရဟံလောဘကင်းစင်တော်မူသောမြတ်စွာဘုရားကိလေသာကဘယ်နှပါးရှိတာတုန်း10ပါးကြွရွတ်ပြစမ်းဆိုရင်တိုင်းမွန်းနေကတ္တဂိဝထေဥထေအောင်အဲ့ဒါကိုသိတဲ့နာမည်ခေါ်ရတာလေကတ္တဂိဝထေအောင်ကိရိတာဆေဝရွတ်ပြပါအောင်ရသလောက်ပေါ့လောဘဒေါသမောဟပြတ်ထားမှာနော်ကိရိတာဆေဘာကဒိုင်မွန်နီပူရဖို့ရည်ကြီးတယ် 35 ဖြစ်ချင်တဲ့လူတွေလည်းဘာရဖို့ရည်ကြီးတော့ကိရိတာဆေဘာရရမှာသောဘသောတာမောဟမာနာဒိဋ္ဌိဝိသိကိစ္စာကောမြတ်သူဌိနာဥဒ္ဒစ္စာအဟိရိကာအနုတ္တပါကိရိတာ၁၀ပါးအကုသိုလ်စေတသိက်တွေနဲ့ကြည့်မယ်ဆိုရင်ဌိနာနဲ့သဘောချင်းတူတဲ့မိတ္တဆိုတာပါထပ်တွဲလိုက်ပေါ့ဌိနာမိတ္တတွဲပြောသလိုအဲ့ဒါ၁၀ပါးဖြစ်ရောဒေါသနဲ့အတူတူဒေါသအိတ်တာမစ္စရိယကုက္ကုစဆိုပြီးတော့ပြီးတော့မှာသောတမှု၄ပါးသောတု၄ပါးဆိုတာရှိတယ်။ဒေါသဣဒ္ဓမစ္စရိယကုက္ကုစဒီလေးမျိုးကအတွဲလीအဲ့တော့ဒေါသကိရိတာကြောင့်တွဲပြောလို့ရှိရင်ဣဒ္ဓမစ္စရိယကုက္ကုစလည်းထည့်ပြော။ဘာလို့လက်တွေ့ဘဝမှာဣဒ္ဓမစ္စရိယတွေကပူတောင်းမှအဖြစ်များသေးတာနော်။အဲ့တော့ကိရိတာ၁၀ပါးဆိုပေမဲ့အကုသိုလ်စေတသိက်၁၄ပါးလုံးရအောင်ကြက်ပြီးတော့ပွားယုံမယ်။လောဘကင်းစင်တော်မူသောမြတ်စွာဘုရားလို့ပွားလိုက်ရင်ကိုယ်စိတ်မှလည်းလောဘကင်းတဲ့ဓာတ်တွေကုသက်လာပါတယ်။အဲ့ဒီလောဘမှလည်းပဲမြမလူသိပေကြတော့တစ်ခုနဲ့တစ်ခုမတူဘူးအဘိဓမ္မာတရားကိုသဘောရတာလောဘလို့ပြောရတာလူကျင်တာလေလောဘပဲတက်မဲ့တာလေလောဘပဲဒါပေမဲ့လူကျင်တာနဲ့တက်မဲ့တာနဲ့တူရဲ့လားမတူဘူးလူကျင်တာနဲ့လောဘပဲตาရနေတာလေလောဘပဲဒါပေမဲ့လူကျင်တာနဲ့ตาရတာနဲ့လေမတူပြန်ဘူးအဲ့တော့လောဘရဲ့သဘောသဘာဝတွေအကုန်လုံးကိုယ်စိတ်မှာကင်းစင်သွားအောင်မြမလူအမျိုးစုံချဲ့ပွားရမှာပဲလောဘကင်းစင်တော်မူသောမြတ်စွာဘုရားလူကျင်မှုတွေအားလုံးကင်းစင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားဘာဘုမမလူချင်တော့ဘူးအမှန်တော့ဂုဏ်တော်ပွားတဲ့ဆိုတာဖရာရဲ့အရေးချင်းတွေကိုတယောက်တည်းထိုင်ပြောနေတာပါပဲဟိုထိုင်ပွားရင်ထိုင်ပြောတယ်ပြောတာပေါ့လေအဲ့တော့မြတ်စွာဘုရားဘာဘုမမလူချင်တော့ဘူးသက်ရှိနေပတ်သက်လို့လည်းဘာမှမလူချင်တော့ဘူးတက်မဲ့နေပတ်သက်လို့လည်းဘာမှမလူချင်တော့ဘူးမြတ်စွာဘုရားမလူချင်တာတွေထပ်တလဲလဲတွေးနေလေကိုယ်စိတ်မှလည်းမလူချင်တဲ့ဓာတ်တွေကူးဆက်လာလေပဲလူချင်တဲ့စိတ်ပေါ်လာရင်တော့မှကိုယ့်ကိုယ်ရှင်းသွားတယ်အော်လူချင်မှုမရှိတဲ့မြတ်စွာဘုရားရဲ့ဂုဏ်တော်ပွားတဲ့ကဟိုကလူချင်ဒီဟာလူချင်နေပါလားရှက်စိတ်လေးပေါ်မလာဘူးလားပေါ်လာတယ်ပေါ်လာလို့လောကသဘောရမလို့မရှောင်တာမိမိအကျိုးသူတစ်ပါးအကျိုးမိဘအကျိုးဆရာသမားအကျိုးလောကအကျိုးတည်ဖို့ရွတ်ဆောင်မှုတဲ့စိဝါရှာတောင်းမှလောဘအပူတွေမဟတ်အဟတ်မခံတော့ဘူးလောဘနဲ့ငါစိဝါရှာတာမဟုတ်တော့ဘူးမေတ္တာနဲ့စိဝါရှာတာအများကောင်းကျိုးပြုဖို့မိဘကိုကျေးဇူးဆက်ဖို့ဆရာသမားတွေကျေးဇူးဆက်ဖို့ဆွေမျိုးမိတ်ဆွေတွေကူညီထောက်ပံ့မှုဂုဏ်တော်လေးပွင့်ရင်လည်းကိုယ်စိတ်ကလည်းပြင်ပြီးသားမဖြစ်ဘူးလားပြင်ပြီးသားဖြစ်သွားတယ်ဆိုင်ဖို့မှကလည်းဟိုပြင်ပြီးတင်ပြီးတဲ့ဆရာဆိုတာမရှိဘူးလားပြင်ပြီးသင်ပြီးတာလက်ခံမယ်ဆိုတာလေအဲ့တော့ကေချမ်းဟောကကိုယ်စလေတွေအတွက်ကေဗုဒ္ဓနုဒတိဟာကိုယ်ဘဝကိုယ်စိတ်ကိုပြင်ပြီးသင်ပြီးမယ်ကမ္မထံမဟုတ်ဘူးလားဟုတ်တယ်ဗုဒ္ဓနုဒတိဟာကိုယ်ကိုပြင်ပြီးသင်ပြီးမယ်ကမ္မထံ ကိုယ့်ရဲ့စိတ်တဲ့ရည်သူတွေဘဝရည်သူတွေလုပ်ငန်းရည်သူတွေတိုးတက်ခြင်းနဲ့ဆိုရင်ဘုံတော်ကမပွားမဖြစ်ပွားကူပွားရတော့မှာပဲအဲ့ဒါကိုမှဆိုင်ဟုတ်ကဲ့ဟိုညွှန်ကြားထားတဲ့ system တွေဘာတွေနဲ့ကိုတွဲပြီးပွားပေါ့ကိုယ်တော့လိုက်တွဲမပြတော့ဘူးနော်အဲ့ဒါလောဘဆိုရင်လူချင်းမှုတွေကင်းစင်တော်မူသောမြတ်စွာဘုရားဟောသူလူနာကိုလူနာဖြစ်နေမလို့ရှင်မှုပေါ့အဲ့ဒါလေးပဲချက်ပွားပေါ့နော်အဲ့ဒါလောဘလူချင်းမှုကင်းစင်တော်မူသောမြတ်စွာဘုရားဆွဲလန်းမှုတွေကင်းစင်တော်မူသောမြတ်စွာဘုရားလူချင်းနဲ့နဲ့ဆွဲလန်းနိုင်တယ်လည်းမတူဘူးလေအဲ့ဒါဆွဲလန်းခြင်းကင်းစင်တော်မူသောမြတ်စွာဘုရားလူချင်းနဲ့စိတ်ဖြစ်တာမှတန်မှန်မဖြစ်ဆွဲလန်းတဲ့အစဉ်စီမရောက်စေနဲ့အစပြုအချင်းပေါ့ကိုယ့်ကိုယ်ကိုဂုဏ်တော်လေးပွားရင်ပွားရင်နဲ့ဆုံးမနေတာပဲလူချင်းနာဆွဲလန်းနာသာယာတိုင်းညီကတာတမက်တာတန်ရောစင်နေဖြစ်တာအနှောင်ဖွဲ့တွေဖြစ်တာဒါတွေအကုန်လုံးလောဘတွေကြီးပဲကိုယ်တန်ရောစဉ်ကြည်တတ်တဲ့ပုဂ္ဂိုလ်ဆိုရင်ဘုရားကတော့ဘလို့ပွားမလဲစဉ်းစားမနေပါနဲ့တန်ရောစဉ်ကင်းစင်တော်မူသောမြတ်စွာဘုရားတန်ရောစဉ်ကင်းစင်တော်မူသောမြတ်စွာဘုရားဆိုရင်မြမလူတိတ်ပလိသာထပ်တလဲလဲပွားနေလိုက်ပါတန်ရောစဉ်ဓာတ်ဒီယုံပန်းသွားပါလိမ့်မယ်တန်ရောစဉ်လုံးဝပြတ်သွားလိမ့်မယ်လို့တော့မဆိုလိုသေးဘူးတန်ရောစဉ်တော့နင်းပါသွားမှာပဲတက္ကမကြီးတယောက်လာလျှောက်ဘူးလေသူကလည်းဒီနှလုံးသားမိတ်တူဆိုတဲ့ဟိုစာအုပ်သေးသေးလေးလက်ကမ်းစာအုပ်လေးဖတ်ဖူးတာကိုဖခုရရိထဲမှာလည်းဂုဏ်တော်ကိုမြမလူပွားရမယ်။နမူနာလေးတွေထုတ်ပြထားတဲ့တန်ရုံစဉ်ကင်းစံတော်မူသောမြတ်စွာဘုရားဆိုတာလည်းတစ်ခုပါလေ။ပါရသူကလည်းတန်ရုံစဉ်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီစကလုံးလေးကိုပဲထပ်တလဲလဲပွားတာ။တောင်းရင်လိုင်းရင်လုံရင်ကရင်ဆိုင်ရင်တောင်းရင်လည်းတန်ရုံစဉ်ကင်းစံတော်မူသောမြတ်စွာဘုရား။မြတ်စွာဘုရားဘာမှတန်ရုံစဉ်မရှိတော့ဘူး။တက်ရှိတန်ရုံစဉ်လည်းဘာမှမရှိဘူး။တက်မဲ့တန်ရုံစဉ်လည်းဘာမှမရှိဘူး။တန်ရုံစဉ်ကင်းစံတော်မူသောမြတ်စွာဘုရား။ဒါကြီးပဲထပ်တလဲလဲပွားတာ။ပွားတော့ဘာကြိုးရလဲလို့ဆိုတော့အရင်တော့ကဆိုရင်လည်းတပိတော့ဟိုသားကြောင့်လည်းမျက်ရည်ကြရဒီသမီးကြောင့်လည်းမျက်ရည်ကြရသားသမီးတွေကြောင့်ခဏခဏမျက်ရည်ကြရတယ်တဲ့ခုတန်ရောစဉ်ကင်းစင်တော်မူသောမြတ်စွာဘုရားဆိုတဲ့မြမလူအတိတ်ပဲလေးနဲ့ဂုဏ်တော်ပွားလိုက်တဲ့အတွက်အခုမျက်ရည်မကြတော့ဘူးသားသမီးတွေဘလို့ပဲနေနေဘလို့ပဲဆူဆူဘလို့ပဲဖြစ်ဖြစ်မျက်ရည်မကြတော့ဘူးလေအရဟံအရဟံတို့ရိုးရိုးပွားနေုံနဲ့မျက်ရည်တိတ်ပါမလားမတိတ်ဘူးတန်ရောစဉ်ကင်းစင်တော်မူသောမြတ်စွာဘုရားကိုပွားလိုက်တော့မှတန်ရောစဉ်ဓာတ်တွေရောပန်းသွားတယ်တန်ရုံစဉ်ကင်းစင်တော်မူသောမြတ်စွာဘုရားနဲ့မကောက်ပေါ်တွဲပွားရမှာကဒီတန်ရုံစဉ်ဒီကြောင့်ပဲတောခါတိဖြစ်နေရတာဆိုတော့တောကခတ်သိငိမ့်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားမှာတန်ရုံစဉ်အကြောင်းကျိုးလေးနဲ့ဆက်ဆက်ပြီးပွားရမှာပေါ့မြတ်စွာဘုရားရှင်မှာဘာတန်ရုံစဉ်မှမရှိတဲ့အတွက်ဘာတောကမှလည်းမရှိတော့ဘူးတန်ရုံစဉ်မရှိတဲ့တောကတိငိမ့်တန်ရုံစဉ်ခတ်သိငိမ့်တော်မူသောမြတ်စွာဘုရားတောကခတ်သိငိမ့်တော်မူသောမြတ်စွာဘုရားစကလုံးကမူတည်ထားကြမလို့နော်အစဉ်ပြေတူသာပွားရမှာပဲဂုံတော်ရဲ့သဘောကလည်းသမထလူဆိုပေမဲ့ပရမတ်ကိုအာရုံပြုတာဒါကြောင့်ဗုဒ္ဓံတို့တိဟာအနိုင်မဲ့ဘာဝနာအကောင်းဆုံးဘာဝနာအမြတ်ဆုံးဘာဝနာလို့ဆိုထားတဲ့နေရာမှာသမထတွေမှာတခြားသမထတွေကအာနာပါနဆိုရင်ပင်စမန်းဆန်းရနိုင်တယ်မေတ္တာကရုဏာမုထိတာတို့ဆိုရင်လည်းသရုတ်တဇန်နေရနိုင်တယ်ဇန်နေပါတိထိရနိုင်တာလေမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ကြတော့ဇန်ထိမရနိုင်ဘူးဇန်မရဘဲနဲ့ဘာလို့ဘာဝနာတွေထဲမှာအမြတ်ဆုံးဘာဝနာဖြစ်နေရတယ်လဲဆိုတော့သမထထဲမှာဆိုရင်လည်းဘာကြောင့်အမြတ်ဆုံးဘာဝနာဖြစ်နေရတယ်လဲဆိုတော့ဘုရားကုံတော်ရဲ့အာယုံကပရမအာယုံလေဇံမရနိုင်ခြင်းရဲ့အကြောင်းကတော့ပရမအာယုံဖြစ်နေလို့ပေါ့လေအမျက်ဆုံးဖြစ်ရတာကတော့အာယုံတကအာယုံထဲမှာဘုရားအာယုံဟာအမျက်ဆုံးအာယုံဖြစ်နေလို့ကမ္မထအာယုံထဲမှာပေါ့ဟိုမဉ္ဇဉ်ဖွဉ္ဇဉ်ရဲ့အာယုံပြုရတဲ့နိဗ္ဗာန်အာယုံကတော့အမျက်ဆုံးပေါ့ဒါပေမဲ့ဘာဝနာပွားတဲ့ခါမှာနိဗ္ဗာန်ကိုဘာဝနာစိတ်နဲ့တိုင်းရဲ့အာယုံပြုလို့မရဘူးမဉ္ဇဉ်ဖွဉ္ဇဉ်ဆိုင်နေတဲ့ချိန်ဖလတ်သမပတ်ဝန်ဆောင်နေတဲ့ချိန်ဆိုလေဖို့စိတ်နဲ့ပဲနိဗ္ဗာန်အာယုံပြုလို့ရတာရိုးရိုးဘာဝနာပွားနေတဲ့စိတ်ကုသိုလ်စိတ်နဲ့ယဟနာဆိုလေကရိယာစိတ်နဲ့ကြတော့နိဗ္ဗာန်ကိုတိုင်းရဲ့အာယုံပြုလို့မရပါဘူး။တိုင်းရဲ့အာယုံပြုလို့ရတဲ့အာယုံတွေထဲမှာတော့ဘုရားအာယုံဟာအမျက်ဆုံးပဲ။အမျက်ဆုံးအာယုံကိုအာယုံပြုရတဲ့ကမ္မထံဖြစ်လို့ဘာဝနာတကဘာဝနာထဲမှာအမျက်ဆုံးဘာဝနာအနှိုင်းမဲ့ဘာဝနာ။အဲ့ဒါဇန်ပင်ရှင်ရှုရငါကျင်တော့အာနာပါနာတို့ဘာတို့ကမြတ်ပြီမဲ့၊ကတိုင်းတို့ဘာတို့ကမြတ်ပြီမဲ့စိတ်ဓာတ်နဲ့လောကအရည်သွေးတွေကိုထူးထူးခြားခြားမြင့်ကြီးတဲ့မြင့်မြတ်အောင်ပြောင်းလဲဇေနိုင်တဲ့နေရာမှာတော့ဗုဒ္ဓံတို့တိကအမျက်ဆုံးပဲ။အဲ့တော့ကိုတော်ရဲ့အဓိပ္ပာယ်ကိုတစ်ခုချင်းပွားကြည့်လိုက်ပါစိတ်တဲ့ရည်သွေးတွေစိတ်တဲ့လောက်ရည်သွေးတွေအများကြီးတုတ်တက်လာမှာပဲကိုတော်မြတ်တယ်မြတ်တယ်ဆိုတာကတမထဆူပေမဲ့ဟိုသစ္စာလေးပါလည်းမပါဘူးလားဗုဒ္ဓကုံတော်ပွားမယ်ဆိုရင်ဗုဒ္ဓရဲ့အဓိပ္ပာယ်ပါတယ်ခုနပါရမတ်ဆိုတဲ့ဟာလေးလည်းပဲအဓိပ္ပာယ်တော့မပြောင်းစင်းနဲ့ပေါ့မြတ်စွာဘုရားရှင်ကိုတော်ဒီပွားဇံမရနိုင်ဘူးဘာကြောင့်ဇံမရရလဲဆိုတော့တမထဆိုတာမြတ်ပညာကိုအာရုံပြုရှုလို့ဇံရတာဘုရားကုံတော်ဒီဆိုဘုရားဂုဏ်တော်ကြီးကပြည့်ညတ်မှဘူးပရမတ်တည်းဆိုပါတော့လောဘကင်းစင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့စိတ်ဆင်မှရှိတဲ့လောဘကင်းနေတဲ့ဓာတ်ကလေးကပြည့်ညတ်လားပရမတ်လားပရမတ်သဘောတရားပဲတမန်တမောတော်သိစရာအလုံးသိတော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့စိတ်ဆင်မှကင်းဝတ်နေတဲ့တပ်ပိညုဒဉာဏ်တော်ကြီးဆိုတာလေပရမတ်တရားပဲဒီပရမတ်တရားတွေကိုလှမ်းအာရုံပြုနေရတာဘုရားဂုဏ်တော်နဲ့တွဲပြီးပွားနေလို့သာပြည့်ညတ်လို့ထင်ရပြီမယ်ဂုဏ်တော်တွေဟာတကယ်တော့ပရမတ်သဘောတရားကြီး ပရမသဘောတရားတွေကိုအာရုံပြုပြီးတော့ရှုနေရမလို့ဇံမရနိုင်တာပါတဲ့။ဒါပေမဲ့စိတ်ဓာတ်နဲ့လိုရကိုတော့အကြည့်အကျေအကြည့်တွေမြင်မှစီတဲ့အတွက်အမျက်ဆုံးပဲ။လောဘကိဏ္ဍမှုဆိုမြတ်စွာဘုရားကပဲမြမလို့အများကြီးပွားစိတ်ဓာတ်တွေအများကြီးကြောင်းလဲလာတာနော်။လောဘပြီးတော့ဗာကြည့်နေတာလေ။ဒေါသကင်းစင်တော်မူသောမြတ်စွာဘုရား။တနေ့အများဖြင့်ဒေါသကင်းတဲ့လူရှိရလား။တနေ့လောဘဒေါသဘယ်ဟာဖြစ်များတုန်း။ဒေါသဖြစ်များတယ်။တနေ့ဘာကြောင့်လောဘဒေါသမောဟစတဲ့ကိလေသာတွေမှာဘယ်ကိလေသာကြောင့်သိညရတာများတော့ဒေါသမဖြစ်တဲ့နေ့ရှိရလားနည်းနည်းပါးပါးလေးဆိုပြီးတော့ဖြစ်တတ်ကြတာနော်အဲ့တော့ဒေါသလေးဖြစ်လာလို့ရှိရင်ဒေါသကင်းစင်တော်မူသောမြတ်စွာဘုရားပွားလိုက်တဲ့ကုသိမ်မှလည်းဒေါသကင်းတဲ့တက်ပြီးကုဆက်သွားတာပဲအချိန်ချင်းခါကပွားရင်ဒေါသတွေပါသွားတာပဲအဲ့တော့ဒေါသကလည်းမြန်မာလူတိပိနဲ့ချိန်ပွားမဆိုအများကြီးပေါ့စိတ်တူးခြင်းစိတ်ဆူးခြင်းစိတ်ညစ်ခြင်းစိတ်ကောက်ခြင်းစိတ်ပြက်ခြင်းအမျက်ထွက်ခြင်း၊ရန်ညှိုးဖွဲ့ခြင်း၊ကလေးစားချေခြင်း၊ဝန်းနေခြင်း၊ပူဆွေးခြင်း၊ကြေကွဲခြင်း၊လွန်ဆွတ်ခြင်း၊ကြောက်ရွံ့ခြင်းဒါတွေကတော့ဒေါသတွေကြီးပဲနော်။တစ်ခုနဲ့တစ်ခုသဘောချင်းတူရဲ့လား။ဒေါသဆိုတဲ့တရားကိုပြီးတမသဘောသာတူတာဒိတ်မြန်မာလူတိပိကြတော့မတူဘူး။အဲ့ဒါကိုတစ်ခုချင်းအေးအေးဆေးဆေးပွားရမှာ။စိတ်တူတာနဲ့စိတ်ဆူတာနဲ့ကောင်မတူဘူးနော်။အဲ့ဒါစိတ်တူရင်ကင်းစင်တော်မူသောမြတ်စွာဘုရား။စိတ်ဆူရင်ကင်းစင်တော်မူသောမြတ်စွာဘုရား။စိတ်ကောက်ခြင်းကင်းစင်တော်မူသောမြတ်စွာဘုရား။ကိုယ်စိတ်ကောက်နေခြင်းဆိုအဲ့ဒါလေးကောက်ပွားလိုက်ပေါ့။စိတ်ကောက်နေခြင်းဘယ်လိုပွားမလို့စိတ်ကောက်ခြင်းကင်းစင်တော်မူသောမြတ်စွာဘုရားစိတ်ကောက်ခြင်းကင်းစင်တော်မူသောမြတ်စွာဘုရားဆိုတာပွားလိုက်တဲ့စိတ်ကောက်ခြင်းတဲ့စိတ်ကလည်းပြောင်းသွားတာပဲတခါနဲ့မှပြောင်းသေးရင်အချိန်ချင်းခါခါပွားပေါ့ဒါကအကျဉ်းချင်းနမူနာပဲပြောတယ်လောဘကင်းတာဖះရှင်ရဲ့လောဘကင်းခဲ့ပုံသာရကတွေလည်းပွားလို့ရတာပဲအလောင်းတော်ဘဝမှာလောဘကင်းခဲ့တာတွေရောဖះဖြစ်ပြီးတဲ့နောက်မာနရဲ့တမိတော်လေးလာချောင်းအောင်တော့ဘာလောဘဘာရာကမှမဖြစ်တာတွေရောစသဖြင့်ဂုဏ်တော်ပွားမယ်ဆိုရင်တော့သူ့မူရင်းတိပ္ပံနဲ့လည်းပွားမှာပဲကိုသိထားတဲ့ဘ ഹു တုဒ္ဒနဲ့ဖះနဲ့ဆက်ဆိုင်တဲ့အကြောင်းအရာလေးတွေလည်းသူ့နေရာနဲ့သူထည့်သွင်းပြီးပွားရမှာပဲ။ဒေါသကင်းစင်တော်မူသောမြတ်စွာဘုရား။မြတ်စွာဘုရားကိုကြည်ရကြတယ်၊ဆွဆွဲကြတယ်၊အပြစ်ပြောကြတယ်၊အပုတ်ချကြတယ်။နောက်ဆုံးခဲရီနဲ့ပေါ့ဒုတိနဲ့ပြည့်စုံတဲ့အဆင့်မျိုးတွေလည်းကျုံခဲ့ဘူးလေ။ဒါပေမဲ့မြတ်စွာဘုရားဒေါသထွက်ခဲ့သလားဆိုရင်တော့မထွက်ခဲ့ဘူး။အဲ့ဒါတရားလေးလည်းနှုံသွင်းရမှာနော်။ဟိုမာကန်ဒီမိဖုရားကြီးတို့သူ့တိုင်းကြီးရောက်လာတဲ့ခါကျတော့မြတ်စွာဘုရားကိုလူဆိုးတွေလူမိုက်တွေငှားပြီးတော့ဆဲခိုင်းဆူခိုင်းအဲ့ဒီနဲ့ပေါက်ခိုင်းဒုတိယနဲ့ပြက်ခိုင်းလုတ်ခဲ့ဘူးတယ်မလားဒါပေမဲ့မြတ်စွာဘုရားဒေါသမထွက်ခဲ့ဘူးစကြာပြန်ပြောအဲ့ဒီဘုရားကြောင့်လေထဲဂုံတော်ပွားရင်ဂုံတော်ဟာဗုဒ္ဓနုဒတိပါဝနာဟာအမျက်ဆုံးလို့ဆိုရတာကခုနစိတ်ဓာတ်နဲ့လောရကိုကြီးကျယ်မြင့်မြတ်စေလို့လေအမျက်ဆုံးဖြစ်တာပဲအသိဉာဏ်ပညာကိုကြီးကျယ်ခြင်းနဲ့ကြီးကျယ်စေနိုင်တဲ့အတွက်ကြောင့်လေအမျက်ဆုံးရှိရတာပဲဂုံတော်လေးပွားမယ်ဆိုဒေါသကင်းတော်မူသောမြတ်စွာဘုရားကိုပံမဲနေတဲ့တခေပွားရင်ဒေါသနဲ့ပတ်သက်တဲ့သုတ်တန်ဒီဒေါသနဲ့ပတ်သက်တဲ့ဇတ်တော်ဒီဒေါသနဲ့ပတ်သက်တဲ့မြတ်စွာဘုရားရှင်ဖြစ်ပျက်ဒီပါဆင်ခြင်ပြီးသားဖြစ်သွားတာလေကွက်ဖြတ်ခနဲ့ပေါ်လာရင်မိနေတဲ့ဆင်ဆောင်လေးကောက်ပြန်ဖတ်အဲ့လိုဆိုတော့ဉာဏ်လေးကကြီးကျယ်နိုင်ကြီးမသွားဘူးလားကြီးသွားတယ်ဘာသာရေးဘုခုတ္တရတွေလည်းကျွယ်ဝရနိုင်ကျွယ်ဝသွားတယ်ပါဠိကြီးတသက်ပဲရွံ့နေမယ်ဆိုတော့ဉာဏ်လေးသိပ်မကြီးပါဘူးဘုခုတ္တရတွေလည်းသိပ်မကျွယ်ပါဘူးအဲ့တော့ခုနကဦးစင်ကအခုလိုစဖော်ပြီးလဲဆိုအော်မာဂန္ဒီမိဖုရားကြီးကဘာကြောင့်ဆဲခိုင်းတာပါလဲဘာကြောင့်ရိုက်ခိုင်းတာပါလဲပြန်ပြီးတော့ဖတ်လိုက်မယ်ဆိုရင်မာဂန္ဒီဝိတုလည်းဖတ်ပြီးသားဖြစ်မှာမဟုတ်လားဖြစ်သွားပြီးတော့ဒေါသကင်းစင်တော်မူသောမြတ်စွာဘုရားကပဲတရက်အေးဆေးဆေးလေးပွားနေဖို့ကောင်းတာဒေါသကင်းအောင်ဘလို့နှလုံးသွင်းရမလဲမြတ်စွာဘုရားဟောထားတဲ့တရားတော်တွေလည်းပေါ်လာမှာပဲမြတ်စွာဘုရားတခါတော့ပုံနာတွေပုံနာကြီးတယောက်ကအဲ့လိုပဲဆဲဆိုကြိမ်မောင်းမကောင်းပြောအပြစ်ပြောပုတ်ချတဲ့စကားပြောမြတ်စွာဘုရားကအပြုမင်းပြတီတီငင်းငင်းအိမ်တွေရရလေးနေတော့ပုံနာကြီးကအသိရတယ်လေလူတယောက်တော့သူတစ်ပါးကိုအပြစ်ပြောတယ်သူတစ်ပါးကိုဆဲရတယ်ဆိုတာကအဆဲခံတဲ့ပုဂ္ဂိုလ်စိတ်တူမှစိတ်ဆူတော့မှကျဉ်တတ်တာမဟုတ်လားသူများရိုက်တဲ့ဆင်ကိုနာမကြိုက်တယ်လားနာနာမနာနာကျဉ်တတ်တာလားဩနာမဟုတ်လားသူများရိုက်တဲ့ဆင်မနာနာတဲ့ပုံမပေါ်ဘူးဆင်ကိုထတ်ချသေးတာလေအချက်ကြီးလည်းထတ်တွင်းရင်တို့တဲ့အချင်းစားလေးလည်းပို့ပြီးတွင်းရင်တွင်းနိုင်သေးတာအဲ့တော့သူကိုယ့်ကိုယ်သူတစ်ပါးကအပြစ်ပြောပုတ်ချနေတယ်ဆဲရကျဉ်မောင်းနေတယ်ဆိုရင်လေကိုစိတ်ဆိုးမှသူကကျေနပ်တာလေစိတ်မဆိုးမချင်းသူ့ဒေါသကလည်းမပြေဘူးအဲ့ဒါနောက်ဖခင်ကဘာမှစိတ်မဆိုးတော့ဟိုကအသေးရပြီးတော့ရှင်ကောတော့မှတင့်ကိုတလောက်ဆဲဆိုကျေးမောင်းနေတာဘယ်လို့မှမနေဘူးလားကြီးတော့မြတ်စွာဘုရားပြန်ပြောတဲ့ဥပမာလေးရှိတယ်လေလောကမှာကိုကိုလက်ဆောင်လေးလာပြီးကိုမယူဘူးဆိုရင်အဲ့ဒီလက်ဆောင်ဘယ်သူပဲပြန်ယူရတာလဲပြီးတဲ့လူပဲပြန်ယူရတာတင့်ကျွန်တို့ဆဲရည်နေတယ်တင့်ရဲ့ဆဲရည်မှုကိုကျွန်တော်မယူဘူးကျွန်တော်လက်မခံဘူးတင့်ပဲပြန်ရနေတာမယူဘူးမယူဆိုတော့ကသူများအပြစ်ပြောတာသူများပုတ်ချတာသူတို့ဘာကဲ့ရဲ့ရှုံချတာကိုခေါင်းနဲ့ထည့်ပြီးတော့စဉ်းစားနေတာဟာယူတာပဲပေါ့ဘယ်သူဘယ်လိုပဲအပြစ်ပြောပြောဘယ်သူဘယ်လိုပဲကဲ့ရဲ့ကဲ့ရဲ့ခေါင်းထဲကိုမထည့်ဘူးစဉ်းကိုမစဉ်းစားဘူးဆိုရင်မယူတာပေါ့မယူဘူးဆိုတော့ဒေါသဖြစ်ပါအောင်မလားမဖြစ်တော့စသည်အားဖြင့်ဒေါသကျင်းစင်တော်မူသောမြတ်စွာဘုရားကိုတကယ်ပေါ့တဏှာကြီးပေါ့လို့တော့မကုန်ပါဘူးအကြောင်းအရာဒီမျိုးတစ်ခုတည်းပေါ့တော့မကုန်ဘူးနော်လောဘဒေါသဟိုလူတွေ အစ်စ်များတဲ့ကိလေသာ၅မျိုးပဲနှလုံးသွင်းကြည့်လိုက်ပေါ့လောဘဒေါသမာနအိတ်တာမစ္စရိယဒီ၅မျိုးတော့တနည်းတနည်းအစ်စ်များကြတာပဲအဲ့တော့ဂုဏ်တော်ပွားရဲဆိုတာမိတ္တကူတာပဲဆိုတော့ကိုယ်မှရှိတဲ့အာနေချက်တွေကင်းကျင်နေဆိုရင်လေအဲ့ဒီအာနေချက်မျိုးမျက်စောပြားမှာမရှိဘူးလို့ပွားလိုက်ဒါဂုဏ်တော်ပွားတာပဲကိုယ်မှအာသာချက်တွေကောင်းမြတ်တဲ့ချက်တွေပြည့်စုံနေတယ်ဆိုရင်လေကိုယ်ပြည့်စုံနေတဲ့အာသာချက်တွေကောင်းမြတ်တဲ့ချက်တွေဖခင်ကိုပေးလိုက်ဒါဂုဏ်တော်ပွားပြီးသားပဲဆိုတော့ကိုယ်ကဒေါသကြီးတဲ့ဆင်ဒီဒေါသကြီးတဲ့အာနေချက်လေးမရှိခြင်းမူဒေါသကင်းစင်တော်မူသောမြတ်စွာဘုရားဒေါသမကြီးတော်မူသောမြတ်စွာဒေါသလုံးဝမရှိတော်မူသောမြတ်စွာဘုရားဒါဆိုရင်ကိုယ်အာနေချက်တွေကင်းမသွားဘူးလားကိုယ်ကအသိဉာဏ်ပညာကြီးမားခြင်းနဲ့ဆိုရင်သိကြအလုံးအကုန်စင်သိမြင်တော်မူသောမြတ်စွာဘုရားဒီလောကလုံးမှာဉာဏ်ကြီးမားဆုံးဖြစ်တော်မူသောမြတ်စွာဘုရားကိုယ်ကစကားပြောတဲ့အခါမှာအာနေချက်ရှိတယ်မှားတာတွေပြောမိတတ်တယ်ဒါမှမဟုတ်နုနုညံ့ညံ့သင်သိမှုမေးမပြောမိတတ်ဘူးဆိုရင်လေကိုယ့်ရဲ့အာနေချက်ကလေးကင်းသွားအောင်ဆိုရင်စကားကိုကြံ့ကြံ့နဲ့နဲ့ဉာဏ်ဆိုင်ဆိုင်ပြောတော်မမူသောမြတ်စွာဘုရားဒါအာနေချက်ကင်းဖို့တော့ပေါ့စကားကိုနိနုညံ့ညံ့သင်သိမှုမိချူချူသာသာရင်ကြီးလေးပြောခြင်းနဲ့ဆိုရင်အဲ့ကိုဖြစ်ခြင်းနဲ့အကျိုးတရားလေးအတိုင်းပဲပွားနိုင်ပေါ့သူကတော့မှန်ကန်ရေးကြွရှိသောစကားကိုဆိုတော်မူသောဆိုပြီးတော့ကိုကြက်ထားတဲ့တိုင်ကြီးပွားမယ်လို့မဆိုလို့ကိုကစကားပြောတာကကြံတန်းလုံးနေတယ်ရိုင်းဆိုင်လုံးနေတဲ့ဆိုရင်စကားကိုနိနုညံ့ညံ့ချူချူသာသာရင်ကြီးကြီးပြောပြောပြောင်းပြောင်းပြောင်းပြောတော်မူတတ်သောမြတ်စွာဘုရားကိုဖြစ်ခြင်းနဲ့အည်သွေးလေးအတိုင်းအဲ့ဒီစကားလုံးလေးတိုင်းသာပွားနိုင်ပေါ့ကုဏ္ဏပွားထပြီလားဟိုအရဟံသမ္မာသမ္ဗုဒ္ဓကြက်ထားတဲ့အတိုင်းချစ်စွပွားမယ်လို့မဆိုလို့ဘူးနော်ကိုမလိုချင်တဲ့အရည်သွေးလေဖခင်မှမရှိဘူးလို့သာပွားလိုက်ကုဏ္ဏပွားပြီသားပဲကိုလိုချင်တဲ့အရည်သွေးတွေလည်းဖခင်မှအမြင့်ဆုံးစံချိန်နဲ့ရှိနေတယ်လို့ပွားလိုက်ကုဏ္ဏပွားပြီသားပါပဲသူကတော့ပဲကြည့်လိုက်ပေါ့လေအပြောလဲကောင်းအကောင်းလဲပြောအကောင်းလဲပြောတော်မူသောမြတ်စွာဘုရားအပြောလဲကောင်းတော်မူသောမြတ်စွာဘုရားဒါကိုပဲအမြင့်ဆုံးစံချိန်နဲ့ပြောနေစနော်အကောင်းဆုံးစကားတွေကိုပြောတော်မူနိုင်သောမြတ်စွာဘုရားအကောင်းပြောတဲ့နေရာမှာအသာဆုံးမြတ်ဆုံးဖြစ်တော်မူသောမြတ်စွာဘုရားအပြောကောင်းတဲ့နေရာမှာအသာဆုံးမြတ်ဆုံးဖြစ်တော်မူသောမြတ်စွာဘုရားဆိုင်ဟုတ်ကကိုယ်စီလေရတော့အကောင်းတော်အပြောကောင်းတဲ့တွေကြီးပဲမဟုတ်လားအပြောလဲကောင်းတယ်အကောင်းလဲပြောတယ်အဲ့တော့ကွာအပြောကောင်းခြင်းနဲ့ဆိုရင်ဟိုဇဏီဘွဲတို့တနင်္ဂနွေဘွဲတို့တက်ခဏီကြဘာကုံတော်ပွားမှာနော်